Welcome to the Voice of America in Burmese.
ပြန်ပေါင်းကြိုးရညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေပြီးတော့2024ခုဇူလိုင်လ28ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိဟိုင်ဒိုမီတာ32 51နဲ့လိုင်းလမ်းမီတာ190အပြင် VOA Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂူလန်တီတာမှာရော့ကက်နဲ့တက်ခတ်ခံရတာကြောင့်အစ္စရေးကလေးနဲ့ဆက်ကျော်တဲ့12ယောက်သေဆုံးသွားပါတယ်။မြန်မာပြည်ဘုံသဘောတူညီချက်5ရပ်ကိုအာဆီယံကပြန်သုံးသပ်မယ်လို့ပြောလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကလားရှိုးမြို့ကို UWSC ဝါတဖွဲ့တွေမနေ့ညပိုင်းကစတင်ဝင်ရောက်လာတဲ့အခြေအနေနဲ့ပတ်သက်ပြီး
မနေ့ကဝင်ရောက်သွားတာမှလည်းပေါ့နော်ကျွန်တော်တို့အဖက်ဖက်နဲ့ဒီတိုင်းပြည်ညီနိုင်အကြောင်းကြားပြီးမှဝင်သွားတာဖြစ်တယ်ပေါ့နော်အဓိကအဖြစ်ကျွန်တော်တို့လာရှိတို့ပြည်မှာရှိနေတဲ့ကျွန်တော်တို့ဒီဝါတာဖွဲ့ရဲ့ဒီဆက်ယုံကုမ္ပဏီတွေလုံခြုံရေးအတွက်ပြီးတော့ကျွန်တော
် UWSC ဝါတာဖွဲ့ရဲ့ပြောခွင့်ရဦးညီရန်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကမ္ဘာမြန်မာမီဒီယာမြင်ကွင်းရင်းခွင့်ရမတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစည်းအဝေးကိုလည်းစက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အစ်ဇွေတင်ပိုက်ထားတဲ့ဂူလန်ဒေတာကဘလုံးကင်းနဲ့မှာကလေးနဲ့ဆက်ကျော်သက်12ယောက်တိစုံးတဲ့ရော့ကက်ဒုံးနဲ့တိုက်ခတ်မှုဟာလမ်နိုနိုင်ငံကဟက်စ်ဘူလာရီရဲ့လက်ချက်ဖြင့်ဆွဆွဲလိုက်ပြီးအစ်ဇွေးကအပြင်းထန်လက်တုံပြဲမဲ့ကြောင်းပြောလိုက်ပါတယ်။ UN ကအားပေးထောက်ခံထားတဲ့ဟက်စ်ဘူလာဖွဲ့ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားတာပါ။ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဂါဇာဒေသကဟာမတ်စ်တွေရဲ့တိုက်ခိုက်မှုနောက်ပိုင်းအခုနောက်ဆုံးတိုက်ခတ်ခံရမှုဟာအစ်ဇွေးနယ်မြေမှာအထူးအပြောက်အများဆုံးလည်းဖြစ်ခဲ့ပါတယ်။ဟာမတ်စ်တွေရဲ့တိုက်ခိုက်မှုကြောင့်ဂါဇာဒေသမှာစစ်ပွဲတွေပေါ်ပေါက်ခဲ့ရတယ်လို့ဟက်စ်ဘူလာတွေနဲ့လမ်နိုနယ်ဆက်မှာတိုက်ပွဲတွေပါဝင်ပြစ်ကတ်တွေလည်းကျပြန့်လာနေတာပါ။အမေရိကန်ခီးစင်ကနေဒီကနေ့ပြန်ရောက်လာမဲ့ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူဟာလူမျိုးရေးဆိုင်ရာအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးတိုက်ခိုက်မှုကိုတုံ့ပြန်မှုအရေးဆွေးနွေးလိမ့်မယ်လို့လည်းခန့်မှန်းရပါတယ်ခင်ဗျာ။
အမေရိကန်နဲ့ဂျပန်နိုင်ငံစီးရေးပူပေါင်းဆောင်ရွက်မှုတွေနောက်ထပ်တိုးမြင့်မှုအတွက်နိုင်ငံကာကွယ်ရေးဝန်ကြီးတွေနဲ့နိုင်ငံသားရေးဝန်ကြီးတွေဟာဂျပန်နိုင်ငံတိုကျိုမြို့မှာဒီနေ့တွေ့ဆုံဆွေးနွေးသဘောတူလိုက်ကြပါတယ်။စီးရေးပူပေါင်းဆောင်ရွက်မှုတွေတိုးမြင့်မဲ့အထက်မှာဂျပန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ခန်းဌာနချုပ်တွေကိုအစင်းမြင့်တင်ဖို့နဲ့အမေရိကန်လိုင်စင်ချပေးထားတဲ့ဒုံးကြီးတွေဂျပန်မှာပို့ပြီးထုတ်လုပ်သွားဖို့ပေါင်းပါတယ်။တရုတ်နိုင်ငံရဲ့ချင်းချောက်မှုတွေတိုးလာနေတဲ့ကြားမှာပဲမဟာမိတ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေလည်းတိုးလာနေတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ဟာဂျပန်နိုင်ငံသားရေးဝန်ကြီးယိုကိုကာမီကာဝါနဲ့ဂျပန်ကာကွယ်ရေးဝန်ကြီးမီနိုရုကီဟာရာတို့နဲ့တွေ့ဆုံခဲ့ပါတယ်။ 2+2 လုံခြုံရေးဆွေးနွေးပွဲလို့ခေါ်တဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့ဒီဆွေးနွေးပွဲကိုတော့ဂျပန်အမေရိကန်လုံခြုံရေးတိုင်ပင်ခံကော်မတီမှတွေ့ဆုံခဲ့ကြတာပါ။ရုရှားနဲ့တရုတ်နိုင်ငံတွေရဲ့နျူကလ িয়ার ချင်းကြောက်မှုတွေတိုးလာနေချိန်မှာပဲအမေရိကန်အနေနဲ့အနုမြူလက်နက်တွေအန်ဒီယကာကွယ်ရေးတိုးမြင့်ဖို့နိုင်ငံဝန်ကြီးတွေပထမဆုံးအကြိမ်ဆွေးနွေးတာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်ဥယျာဉ် 9000 ရှိမယ်။အဲ့ဒီတပ်ဖွဲ့တွေကိုအဓိကကြီးကြပ်ကိုခဲ့တာကဟဝိုင်မှာရှိတဲ့အမေရိကန်အင်ဒိုပစိဖိတ်စစ်ဌာနချုပ်ဖြစ်နေတာကြောင့်နိုင်ငံပူးတွဲစည်းလက်ချက်မှုတွေနဲ့စစ်စင်လုပ်ငန်းတွေပို့ပြီးတော့အဆင်ပြေချောမွေ့အောင်ဂျပန်ကအမေရိကန်စစ်ဌာနချုပ်ကိုအဆင့်မြင့်ဖို့စီစဉ်နေတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
အမေရိကန်မှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့ရပောင်းတရားလောက်တဲ့ကျန်တဲ့အချိန်မှာပဲ Republican Party သမ္မတလောင်းနဲ့ဒုသမ္မတလောင်းနဲ့ဖြစ်ကြတဲ့သမ္မတဟောင်း Donald Trump နဲ့ထက်လက်တော်မတ် JD Vance တို့ပြန်ပက် Democratic Party ကိုထောက်ခံတဲ့အမာခံနယ်မြေ Minnesota ပြည်နယ်မှာစီရွေးဆင်ခဲ့ကြပါတယ်။1992ခုနှစ်ကလေးက Republican သမ္မတလောင်းတွေကိုထောက်ခံမှုမပေးခဲ့တဲ့ Minnesota ပြည်နယ်မှာဒီကြိမ်သမ္မတရွေးကောက်ပွဲမှာထောက်ခံမှုရဖို့သမ္မတဟောင်း Trump ညွှန်လင့်နေတာပါ။မနေ့တုန်းကစင်ကလောက်မျိုးကထောက်ခံသူတွေကိုပြောတဲ့မိန့်ခွန်းမှာတော့ဒီမိုကရက်တစ်ပါတီကသမ္မတလောင်းဖြစ်လာနိုင်ခြေရှိရဲ့လက်ရှိသူသမ္မတကမလာဟဲရစ်ကိုလက်ဝဲဝါဒဆွဲပြင်းထန်သူအစွန်းရောက်သူဖြစ်နေထိုးနဲ့ဝေဖန်ပြောဆိုသွားခဲ့တာပါဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်နိုင်ခြေရှိနေတဲ့သူသမ္မတဟဲရစ်ကတော့ပထမဆုံးအချိန်မဲဆွယ်ပွဲရန်ပုံငွေအတွက်မက်ဆာချူးဆက်စ်ပြည်နယ်ပစ်စဖီမြို့ကိုမနေ့ကပဲစီရင်ထွက်ခဲ့တာပါရန်ပုံငွေပွဲမှာစုစုပေါင်း ဒေါ်လာ140,000လောက်ရလိမ့်မယ်လို့လည်းစီယွင်ရေးအဖွဲ့ကခန့်မှန်းထားပါတယ်ခင်ဗျာ
view american တဲ့ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပယ်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာရေးဖြစ်ရှိမှုချမှတ်ထားတဲ့ဗဟုသဘောတူညီချက်9ရပ်ကိုအရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံကပြန်သုံးသပ်မယ်လို့ပြောလိုက်ပါတယ်မြန်မာရေးဖြစ်ရှိရမှာအာဆီယံဗဟုသဘောတူညီချက်ကိုအခြေခံမှုဖြင့်ဆက်လက်ဆွေးနွေးထားစေဖြစ်ပြီးလက်တွေ့အကောင်ထည့်ဖော်မှုအခြေအနေတွေကိုအပြည့်အဝပြန်လည်သုံးသပ်သွားမယ်အကြောင်းအာဆီယံလက်ချအောက်ထလာအိုနိုင်ငံမှာမနေ့ကကျင်းပပြီးစီးသွားတဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးအစည်းအဝေးပြီးထုတ်ပြန်တဲ့ပူးတွဲညင်ညာချက်မှာဖော်ပြခဲ့တာပါသုံးသပ်ချက်တွေနဲ့အကြံပြုချက်တွေကိုတော့လာအိုနိုင်ငံမှာပဲအောက်တိုဘာလကျရင်ကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးမှာတင်ပြမယ်လို့လည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကအယက်သားဆူရော့ကိုဖယ်ရှားပြီးဆီယန္နာသိမ်းရာကပေါ်ပေါက်လာတဲ့နိုင်ငံရေးချက်တွေနဲ့လက်နက်ကန်ပြုခတ်တွေကိုဖြည့်ရှင်းနိုင်မှုရည်ရွယ်ပြီးအာဆီယံကဘုံသဘောတူညီချက်9ရပ်ချမှတ်ထားပြီးစစ်ကောင်စီကလည်းလက်ခံထားပေမဲ့လက်တွေ့လိုက်နာဖို့ပြက်ကွက်နေတဲ့အတွက်အာဆီယံအသင်းဝင်တွေနဲ့နိုင်ငံတကာအတိုင်းအဝန်ကစိတ်ပြတ်နေကြတာပါဘုံသဘောတူညီချက်တွေကိုလိုက်နာဖို့ပြက်ကွက်နေတဲ့အတွက်အာဆီယံကအစည်းအဝေးတွေမှာစစ်ကောင်စီကူစားပြုတဲ့သူတွေတရားခွင့်မပြုဖို့လည်းဆုံးဖြတ်ထားပါတယ်မျိုးသားညီညွတ်ရေးအစိုးရ NUG ကတော့အတိုက်ခံအင်အားစုတွေအရက်ဖက်ဖွဲ့စည်းနေတိုင်ရိုက်ဆက်ဆံဖို့စစ်ကောင်စီကိုဖိအားပေးဖို့ဒုက္ခသည်တွေကိုကာဝယ်ဆက်လျှောက်ပြီးအကူအညီပေးဖို့စတဲ့ချက်တွေကိုအာဆီယံဘုံသဘောတူညီချက်ပြန်လည်သုံးသပ်ရမှာထည့်သွင်းဖို့လည်းကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါဘုံသဘောတူညီချက်တွေကိုလက်တွေ့အကောင့်ထဲပို့နိုင်ဖို့မြန်မာနိုင်ငံနဲ့ပြည်သူတွေကိုကူစားပြုတဲ့ NUG နဲ့တိုင်းရင်းသားတွေအရက်ဖက်ဖွဲ့စည်းနေတိုက်ရိုက်ထိတွေ့ဆက်ဆံဖို့လိုတယ်လို့လည်းမနေ့ကရစွန်းနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့2024 Paris Olympic ပြိုင်ပွဲကိုဒီနေ့ဒုတိယနေ့ဖြစ်ဆက်လက်ကျင်းပနေတာမှာအခုလောလောဆယ်ထိတော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကတနက်ပြပြိုင်ပွဲတွေကနေရွှေစိတ်တွေရထားပြီးတော့ Australia နိုင်ငံကတော့စုစည်းအများဆုံးနဲ့ပြိုင်ပွဲကိုဦးဆောင်နေပါတယ်အမျိုးသား10မီတာ၄ပစ္စတိုတနက်ပြပြိုင်ပွဲမှာတော့တရုတ်နိုင်ငံကရှီယူကပထမရွှေစိတ်ရပြီးတော့အီတလီနိုင်ငံက Federico Nila Maldini နဲ့ Paolo Moana တို့ကတော့ဒုတိယနဲ့တတိယရခဲ့ပါတယ်အမျိုးသမီး10မီတာ၄ပစ္စတိုတနက်ပြပြိုင်ပွဲနောက်ဆုံးဖိုင်နယ်မှာတော့တောင်ကိုရီးယားကအိုယီဂျင်းကပထမရွှေစိတ်ရခဲ့ပါတယ်ပဲရစ်အိုလံပစ်ပြိုင်ပွဲမှာမြန်မာနိုင်ငံကနေတွားရောက်ရှင်ပြိုင်နေတဲ့ဒီမြန်မာချက်တောင်ကစားသမားတထားသူစားကတော့မနေ့ကဂျပန်နိုင်ငံကအခါနဲ့ယာမာဂူချီနဲ့ကစားတာမှာနှစ်ပွဲပြတ်ရှုံးသွားခဲ့ပါတယ်ဒီပွဲမှာနှစ်ပွဲပြတ်ရှုံးခဲ့ပြီမဲ့လည်းကစားရတာအာရချီနဲ့ကြောင်းနဲ့ဒီလာမယ့်29ရက်နေ့ပြိုင်ပွဲတော့ဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်ပြီးတော့အားပေးတဲ့ပရိသတ်တယောက်ချင်းစီတိုင်းကိုကျေးဇူးတင်ကြောင်းအထူးသဖြင့်ကွင်းကိုလာအားပေးတဲ့သူတွေကိုကျေးဇူးတင်တယ်ဆိုပြီးတော့တရထသူစားကသူ့ရဲ့လူမှုကွန်ရက်မှာပြောထားပါတယ်ဇူလိုင်28ရက်နေ့အစောပိုင်းအထိနိုင်ငံလိုက်ဆူရရှိမှုမှာတော့ဩစတြေးလျကရွှေ3ခုငွေတစ်ခုနဲ့ပထမနေရာမှာရှိနေပြီးတော့တရုတ်နိုင်ငံကတော့ရွှေ3ခုကျေးတစ်ခုနဲ့ဒုတိယနေရာမှာရှိနေပါတယ်ခင်ဗျာနောက်ဆုံးသတင်းလေးကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ဒီရှမ်းပြည်နယ်လားရှူမြို့ကိုဝါတာဖွဲ့တွေဝင်ရောက်လာတဲ့အကြောင်းကိုပြောပြကြပါတယ်မကြာသေးခင်ကဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလားရှူမြို့ကိုဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSC တပ်ဖွဲ့ဝင်တွေစနေနေ့ညပိုင်းကဝင်ရောက်ခဲ့ပါတယ်အဓိကအားဖြင့်လားရှူမြို့မှာရှိတဲ့စက်ရုံနဲ့ကုမ္ပဏီတွေလုံခြုံရေးနဲ့ပြည်ပဆက်ဆံရေးယုံမိသားစုတွေရဲ့ဒီလုံခြုံရေးအတွက်ရည်ရွယ်ထားပြီးတော့ဒီလိုဝင်ရောက်ရမှာပဋိပက္ခဖြစ်နေတဲ့ဘတ်အတီးတီးနဲ့ညီနိုင်ဝင်ရောက်တာဖြစ်သလိုလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေအတွင်းမှာပါဝင်ပတ်သက်မှာမဟုတ်ကြောင်း UWSC လားရှူဆက်ဆံရေးယုံတာဝန်ခံဦးညီရန်ကပြောပါတယ်ဒေသခံတွေကတော့ဝါတက်ဖွဲ့တွေဝင်ရောက်လာတာကိုကြိုးဆိုကြောင်းပြောကြပါတယ်။လာရှိုးမျိုးကနောက်ဆုံးအချိန်နဲ့ပတ်သက်လို့ရန်ကုန်ကနေသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းမြို့တော်လာရှိုးမြို့ကိုဒီလ3ရက်နေ့ကစတင်ပြီးကိုကန့်တပ်ဖွဲ့ MMDA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့တာပါဒီလ25ရက်နေ့မှာတော့အရှိမြောက်တိုင်းစစ်ဌာနချုပ်ကိုသိမ်းယူကြောင်း MMDA ကထုတ်ပြန်ကြေညာသလိုစစ်ကောင်စီဘက်ကလည်းမဟုတ်မှန်ကြောင်းညင်းဆိုတာတွေရှိပြီးမြို့အတွင်းမှာတိုက်ပွဲတွေပြင်းထန်နေခဲ့တာပါ MMDA ဘက်ကတော့လာရှိုးမြို့အတွင်းကင်းလန့်နေတဲ့ဗီဒီယိုဖိုင်တွေနဲ့မြို့ရဲ့အထင်ကြီးနေရာတွေကိုသိမ်းပိုက်ရရှိထားတဲ့ဓာတ်ပုံတွေကိုထုတ်ပြန်ထားပါတယ်ဒီလိုအခြေအနေတွေရှုပ်ထွေးနေချိန်မှာပဲဝတ်တီသွေးစည်းညီညွတ်ရေးတပ်မတော် UWSA ဟာလာရှိုးမြို့အတွင်းကိုဝင်ရောက်ခဲ့တာဖြစ်ပါတယ်ဒီလိုဝင်ရောက်ခဲ့ကြောင်းကို UWSA လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကအတည်ပြုပြီးအဓိကဝင်ရောက်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ VOA ကိုအခုလိုပြန်ကြားထားပါတယ
်မနေ့ကဝင်ရောက်သွားတာမှလည်းပေါ့နော်ကျွန်တော်တို့အဖက်ဖက်နဲ့ဒီတိုင်းမင်းညီနိုင်အကြောင်းကြားပြီးမှဝင်သွားတာဖြစ်တယ်ပေါ့နော်အဓိကအဖြစ်ကျွန်တော်တို့လာရှိုးတို့ဝင်မှရှိနေတဲ့ကျွန်တော်တို့ဒီဝါတာဖွဲ့ရဲ့ဒီဆက်ယုံကုမ္ပဏီတွေလုံခြုံရေးအတွက်ပြီးတော့ကျွန်တော်တို့ဒီဝါဆက်ဆံရေးယုံမိသားစုတွေလုံခြုံရေးအတွက်တွဲရောက်တာပဲဖြစ်တယ်ပေါ့နော်ဂျန်တဲ့ဒီပြိပက်ကတွေကြားမှာကျွန်တော်တို့ပါဝင်ပတ်သက်မှုတွေတော့ရှိမှာမဟုတ်ဘူးပေါ့နော်
လာရှိုးမြို့နဲ့တနင်္ဂနွေလုံးငင်းချင်းအမြန်ဆုံးရဖို့ကိုလည်းဝပီနယ်ကမျှော်လင့်ကြောင်းမက်ဆင်ဂျာကနေစာနဲ့ဖြေဆိုထားပါတယ်လက်ရှိလာရှိုးမြို့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့လာရှိုးမြို့ရှိဒေသခံကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရပါဘူးလာရှိုးမြို့မှာကြန့်ရှိနေသူတွေနဲ့အဆက်အသွယ်ရှိတဲ့စစ်ရှောင်းမြို့ကန်တူကတော့လက်ရှိအခြေအနေကိုအခုလိုပြောပါတယ
်ဝအဖွဲ့နဲ့မင်းညားတဲ့ကအင်အားရောင်းနေချီပြီးတော့လာရှိုးမြို့ထဲကိုဝင်လာတယ်ဝင်လာတော့သူတို့ဒီဘက်ကပြေးအဲ့ပလမီလမ်းပေါ်မှာဝါဆက်ဆံရေးရုံးစီရယ်လေဦးညီရန်တို့ရုံးပေါ့နော်အဲ့ဒီမှာကြောလေအားလုံးတို့လာပြီးတော့နေရာယူထားတယ်လို့ပြောကြားတယ
်ဝါတက်ဖွဲ့ရီလာရှုမျိုးကိုဝင်ရောက်ပြီးမျိုးကိုထိန်းချုပ်မယ်ဆိုရင်လည်းမျိုးခန့်အများစုကကြိုဆိုမှာဖြစ်ကြောင်းအခုလိုဆက်ပြောပါတယ
်အခုလိုကျွန်တော်တို့ live ပေါ်မှာစကားပြောဖြစ်တဲ့ဟာလေး group ပေါ်မှာစကားပြောဖြစ်တဲ့ဟာလေးဆိုရင်အားလုံးကတော့ရှင်ကြည့်ကြောင်းပါပဲနော်မာမီလိုလေဆိုတော့တခြားအဖွဲ့တွေဝင်ထိန်းတာနဲ့ဆက်ဆံရလို့ဝါအဖွဲ့ကဝင်ထိန်းတာပြီးလို့ဆက်ဆံပြီးတော့လုံခြုံရတယ်လို့ကျွန်တော်တို့မြင်တယ်ဘာလို့ကျွန်တော်တို့မြင်လဲဆိုအခုကအဖွဲ့တွေထိန်းချုပ်တဲ့နေရာဒီကမဟုတ်တဲ့ပင်မီတို့လောက်တိုင်းတို့ဝါတို့ညာတို့ဆိုရင်အချိန်မရင်းဆက်ဆံတာမျိုးပြီးတော့ပိုလီရင်နဲ့ပုံလာချေးနိုင်တယ်အချိန်မရင်းမြင်ရင်ပေါ်နေလက်နဲ့နဲ့ပြစ်နိုင်တယ်ပေါ့လေနော်အဲဒါလို့ဝါကတော့လာရောက်ထိန်းသိမ်းပေးတယ်ဆိုရင်တော့ဒီအန်ဒီရီလေးကျွန်တော်တို့ပုံပုံတွေကအဲ့ဒီတော့မစိုးရင်ရဘူးကိုအစင်းဆုံးပြောမယ်ဆိုရင်အခုဒီလိုပြန်လို့ရပြီဆိုတော့အေးစစ်စစ်ပြန်ရဲတယ်လွန်းလွန်းလပ်လပ်ပြန်ရဲတယ်
စစ်ရှောင်နေသူအခြားလာရှိုးမျိုးကန်တူကလည်းဒေသခံတွေအနေနဲ့ဝါတက်ဖွဲ့အပေါ်မှာယုံကြည်မှုတစုံတရာရှိကြောင်းအခုလိုပြောပါတယ
်ဒေသခံတရှိမျိုးရဲမှာပြန်ရဲလို့ပြောတယ်ဘာမှပြန်ပြီဝေရမျိုးပြတ်တယ်စိတ်ကြရတယ်ဘာလို့ကြာတော့ဒေသခံလက်ခံနိုင်တဲ့နေရာရှိကျွန်တော်ရှမ်းနယ်ဒေသကြီးကမဆိုင်ဘူးကမဆိုရဲဂျင်းပြီးကြောင်းဝင်ရှိကြတယ်ဗျာသူတို့ရဲ့ပြည်သူရိုက်ကြတယ်ဝါရဲ့စနစ်ကိုကြိုက်တယ်ဝါရဲ့အောက်ချုပ်မှုပုံစံကနေတော့ဒေသခံတွေကမများတော့ဘောကြတယ်အဲ့တော့လုံးဝဖြစ်နေကြတယ်ဗျာဆရာလာရှိမျိုးမှာဝင်ပြီးတော့အောက်ချုပ်ပုံစံတော့မှဒေသခံလက်ခံနိုင်
လောလောဆယ်လာရှိုးမြို့အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်နေပြီးလာရှိုးအချင်းထောင်မှာ drop ပုံကြပြီးနောက်ထောင်ပွင့်သွားကြောင်းနဲ့တစ်ချိန်တည်းမှာပဲရာမခစစ်တိုင်းဌာနချုပ်မှာတိုက်ပွဲတွေဆက်လက်ဖြစ်နေကြောင်းသတင်းတွေလည်းထွက်ပေါ်နေပေမဲ့ VOA အနေနဲ့တရားအတည်ပြုချက်ရနိုင်ဖို့ကြိုးစားနေဆဲဖြစ်ပါတယ်လာရှိုးမြို့ကိုဝါတက်ဖွဲ့တွေဝင်ရောက်တာနဲ့ပတ်သက်လို့ကြိုတင်အသိပေးထားတာရှိကြောင်းစစ်ကောင်စီကသတင်းဌာနတွေကိုဖြေကြားထားပေမဲ့လာရှိုးမြို့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တစုံတရာပြောဆိုတာတော့မတွေ့ရသေးပါဘူးဒီလဆယ်နေ့ကတော့တန်ရန်မြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းအချို့ကို TNL တအံအမျိုးသားလွတ်မြောက်ရေးတပ်မတော်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ထောင်ထဲချီတဲ့ဝါတက်ဖွဲ့တွေဟာတန်ရန်မြို့ကိုဝင်ရောက်ထိန်းသိမ်းခဲ့ပါတယ်ရှမ်းမြောက်ဒေသမှာဖြစ်ပွားနေတဲ့ပဋိပက္ခတွေတန်ရန်မြို့ကိုကူးဆက်မလာစေဖို့ရည်ရဲကြောင်းလည်းထုတ်ပြန်ခဲ့ပါတယ်ဒီနှစ်ဇန်နဝါရီလ9ရက်နေ့ကလည်း MMDA နဲ့ပူးပေါင်းတပ်တွေဟာဝါကိုပိုင်အုတ်ချုပ်ခွင်းရတိုင်းရဲ့အစိုးရရုံးဆိုင်ရာဟိုပန်မြို့ကိုသိမ်းယူခဲ့တဲ့နောက်ဟိုပန်နဲ့ပန်လုံမြို့ကိုဝါတက်ဖွဲ့ထံလွှဲပြောင်းခဲ့တာတွေရှိခဲ့ပါတယ်ဝါတက်ဖွဲ့ကဟိုပန်မြို့နဲ့ပန်လုံမြို့နဲ့နမ်တစ်မြို့နဲ့နာဝီမြို့နယ်တွေကိုဟိုပန်ခရိုင်အဖြစ်စုစည်းပြီးအုတ်ချုပ်မှုဆောင်ရွက်နေပါတယ်ခင်ဗျာ
ကိုစံကြောပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးကိုထုတ်လွှင့်ပေးမှာပါဒီဘက်မှာတော့အညာဒေတာလက်နက်ကင်ဒေါ်လာရေးမှာပါဝင်နေတဲ့ဖူးနဲ့မေးမြန်းထားတာကိုတင်ဆက်ပေးမှာဖြစ်ပါတယ်အာဏာသိမ်းမှုကိုဆန့်ကျင်နေတဲ့အညာဒေတာကခြေလက်ပြည်သူတွေအပေါ်မှာစစ်ကောင်စီကမတန်တဆအင်အားသုံးဖိနှိပ်မှုတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်းမျက်မြင်ဖြင့်မြင်တွေ့ခဲ့ရသူ96 soldier အဖွဲ့ဗန္ဓာရေးတာဝန်ခံဖူးက VOE ကိုပြောပါရယ်အညာဒေသအခြေစိုက် 96 soldier အဖွဲ့ကဖူးကိုထိုင်းနိုင်ငံတနေရာမှာမိုင်းအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားတာကိုပြန်ပြီးတော့ထုတ်လွှင့်တင်ဆက်ပေးလိုက်ပါတယ်ခင်ဗျာ
ဟိုဒီအနီးနားရွာဝယ်စစ်ကြောင်းထိုးတော့အဲ့မှာဟိုပြည်သူတွေတော့အကုန်ထုတ်နိုင်တယ်ညီမတို့ကစစ်ကြောင်းထိုးပြီဆိုတာနဲ့စစ်ကြောင်းတစ်ကြောင်းကလာပြီဆိုတာနဲ့တရွာနဲ့တရွာ information ကဟိုဒီ sharing လုပ်နေရဲ့ဟိုက group တွေရှိတယ်ပေါ့နော်အဲဘယ်ဘယ်ရွာကနေစစ်ကြောင်းထိုးလာပြီဆိုရင်ညီမတို့တရွာအကျော်လောက်မှာအဲစစ်ကြောင်းရောက်တယ်ဆိုရင်ညီမတို့ရှောင်နိုင်တဲ့အချိန်ရှိတယ်ပေါ့အဲ့အချိန်မှာပြည်သူတွေကိုထုတ်တယ်အဲထုတ်ဒီသူတွေတနေရာမှာသွားရှောင်ပေါ့နော်သွားရှောင်ပြီးတော့မှကျန်တဲ့ဒီတော်လိုင်းအင်အားစုတွေကဒီစစ်ကြောင်းကိုဘယ်လိုကာကြမလဲဆိုပြီးတော့ဟိုစဉ်းစားအားလုံးတိုင်ပင်ပြီးတော့မှဟိုခုခံတဲ့အပိုင်းပေါ့နော်အဲ့ဒါတစ်ပိုင်းပေါ့ပြည်သူကတော့ညီမတို့စစ်ကြောင်းမလာခင်အကုန်လုံးကိုကဲထုတ်တယ်အဲအဲ့ဒီစစ်ကြောင်းတော့ကကြတော့ဟိုပေါ့နော်ဒါရဲဘော်လေးနှစ်ယောက်ပေါ့ဒီရွာသားပါပဲရွာသားဟိုရွာသားအမတစ်ဆင့်တော်လိုင်းသမားဖြစ်တဲ့သူတွေပေါ့သူတို့ကသူတို့ပစ္စည်းကြံရဲလို့ဆိုပြီးတော့ရွာထဲမှာသွားယူတဲ့အချိန်မှာအဲဒီစကောင်စီနဲ့တဲ့တိုးတယ်ပေါ့နော်တိုးတော့အာသူတို့ကိုတနက်နဲ့လမ်းပစ်ပြီးတော့ပစ်တက်ပေါ့နော်ဟိုဟိုညီမတို့တိတ်လားရှင်လားတော့မသိရဘူးဒါပေမဲ့ညီမတို့ရောက်တဲ့အချိန်မှာ3အဲ2ယောက်2ယောက်မဟုတ်3ယောက်လုံးတန်ချိုးခတ်ထားတာနောက်ပြန်ကျိုးတုတ်ပြီးတော့တန်ချိုးခတ်ပြီးတော့မှအာမိရှို့ခဲ့ပေါ့အဲ့ဟာလဲကြုံခဲ့ရတယ်ပြီးရင်အဲဒါညီမကိုယ်တိုင်အဲဒါမျက်မြင်ပေါ့နော်မျက်မြင်ကအဲ့ဒီရွာကိုစစ်ကြောင်းထိုးပြီးတော့အဲစစ်ကောင်စီကမီးရှို့သွားတယ်တရားလုံးမီးရှို့သွားတော့အဲ့ဒီမီးရှို့သွားတဲ့ရွာမှာပဲဟိုဟွာပေါ့နော်အဖိုးတယောက်ပေါ့နော်သူကတော့ကြံခဲ့ကြံခဲ့ဓာတ်ပေါ်ကြီးပဲညီမတို့ပြန်တွေ့ခဲ့ရတယ်ဟိုသူ့ကိုမီးရှို့သွားတာအဖိုးကသူကစမ်းမရလည်းမကောင်းလေးလဲဖြတ်နေတယ်ဆိုတော့အဲ့တော့သူဟိုသူသားသမီးတွေကဟိုဒါစမ်းမရင်မကောင်းတဲ့လူကြီးဆိုလို့ရှိရင်စစ်ကောင်စီကမလုံလောက်ပါဘူးလေဆိုတော့ဟိုအသိစိတ်လေးနဲ့ပေါ့နော်အဲထားခဲ့တာပေါ့အဲ့လိုပဲပြောရမှာပေါ့အဲ့တော့စစ်ကောင်စီကမီးရှို့သွားတယ်အိမ်ရောအဖိုးရောအကုန်လုံးပေါ့နော်ဟိုညီမတို့တွေ့ရတဲ့အချိန်မှာတော့ဟိုဓာတ်ပေါ်ကြီးပဲအယိုးကောင်းဝဲကြံတော့ရယ်ပေါ့အဲ့လိုအခြေအနေရောညီမတို့အများကြီးကြုံနေရအညာရဲပါလေဟု
တ်အဲ့တော့ဒီလောက်ထိပေါ့နော်စစ်ကောက်စီဘက်ကလည်းဒီဒေတာကန်တွေပေါ့တော်တော်လေးဟိုပြင်းပြင်းထန်ထန်ဟိုစစ်စင်ရေးတဲ့ဖွဲ့ပေါ့နော်အရက်သားတွေပါသူတို့ဖိနှိပ်လာနေတဲ့အနေအထားမျိုးပေါ့နော်အခုဒါဖူးပြောသွားတဲ့အနေအထားဆိုတာဖူးကိုယ်တိုင်မျက်မြင်သက်သေတွေ့ရတဲ့အနေအထားတွေမှာအဲ့တစ်ဖက်မှာလည်းဖူးတို့လူကာကွယ်ရေးတပ်တွေလက်နက်ကိုင်တပ်တွေကလည်းရှိတော့ရှိနေတယ်အဲ့တော့ဒေတာကန်တီတူတွေကအဲ့ဒီမှာဘလို့ရက်တည်နေကြလဲသူတို
့ခွာလေးအညာကြတော့ဟိုအလုံးကတောင်းသူလေသမားများကြတယ်များကြတော့ဟိုဒီဟိုလေပဲအထိကလောက်ကြတာပေါ့နော်တချို့ဆိုလို့ရှိရင်ဟိုညီမတို့စီမှာဆစ်ဆောင်နေဆစ်ဆောင်ဆိုရင်တော့နှစ်မျိုးနှစ်စားရှိတယ်ကာလရှည်ဆစ်ဆောင်နဲ့ဒီရိုးရိုးစကြောင်းထိုးလာလို့ရွာထဲကနေထွက်ပြီးတော့မှအဲပြန်ပြီးတော့ရွာထဲကိုပြန်ဝင်ပေါ့နော်အဲ့လိုပြည်သူတွေရှိတယ်ကာလရှည်ဆစ်ဆောင်ကြတော့အဲ့လိုမတူသူတို့ရွာကိုဆစ်ကောင်စီကလုံးဝအထိုင်ချလိုက်တာအထိုင်ချပြီးတော့ဟိုပြူတင်နှန်းပေးမယ်ဆိုတဲ့ကိစ္စတွေရှိတယ်လေအဲ့တော့သူတို့ကပြူတင်နှန်းပေးမခံချင်ဘူးမခံချင်တော့စစ်ကောင်စီရဲ့လက်အောက်ကနေပြောရုံထွက်ပြီးတော့အိုးအိမ်အကုန်လုံးသူတို့လေတွေယာတွေနွားတွေပစ္စည်းအကုန်စွန့်ပြီးတော့ဟိုဒီတခြားနေဟိုကာကွယ်ရေးအဖွဲ့တွေစုမှုထားတဲ့နေရာကိုလာရှောင်ကြရတယ်ပေါ့နော်အဲ့ကာလရှည်စစ်ရှောင်နေဆိုရင်ဒါတကယ်တနာဖို့ကောင်းတယ်သူတို့ဆိုရင်အခုဆိုတာညီမတို့ဆိုလည်းအကူကြီးကယ်ဆယ်ရေးအပိုင်းနေလုပ်နေရရှိရပေါ့နော်ဒီဟိုဟို donation နဲ့ပတ်သက်ပြီးတော့သူတို့ဆိုဒါလဲလဲမလုပ်ရဘူးဘာမှ income လဲတိုးမှာမရှိဘူးမရှိတော့အဲဒီတခြားရွာကသူတို့နေစားခေါ်တဲ့ဟာမျိုးတွေဘာတွေကိုသူတို့စောင့်ပြီးတော့အဲဟိုဝန်ဝေရှားရယ်ပေါ့နော်ပြီးရင်အလူရှင်ကိုမျောရတယ်အလူရှင်လာပေးမှအဲစားရတဲ့အခြေအနေတွေရှိတယ်ဟိုအိမ်လေးတွေဆိုအမရယ်ဟိုထက်လက်လေးတွေနဲ့ပူပူတသေးလေးလူတစ်ယောက်နှစ်ယောက်အိတ်စာလောက်ပဲရှိတဲ့အခြေအနေမျိုးလေးတွေပေါ့နော်ဟိုမိုးရသည်ဆိုရင်တော့မိုးမလုံနိုင်တဲ့အခြေအနေမျိုးတွေမှာဖြစ်နေရောပြည်သူအညာပြည်သူတွေအနေနဲ့ကတော့တော်တော်ကြီးဟိုဒါပိတ်ဆက်နေရတဲ့အနေအထားပေါ့ဟိုညီမတို့အမြင်ကတော့
ဒီအညာဒေသမှာဆိုလို့ရှိရင်စကိုင်းတိုင်းတို့မန္တလေးတိုင်းတို့မကွေးတိုင်းတို့မှာဆိုလို့ရှိရင်အဲ့ပစ္စောတီတို့လို့ပေါ့နော်စစ်ကောင်စီကိုလူလားထောက်ခံတဲ့တို့ဒေသခံတွေလည်းရှိတယ်တစ်ဖက်မှာလည်းစစ်ကောင်စီဒီစစ်အာဏာသိမ်းတာကိုဆန့်ကျင်တဲ့ဒီဒေသခံတွေလည်းရှိတော့အဲ့တော့သူတို့တွေကဖူးတို့လိုဒီလက်နက်ကင်ဒီလူငယ်ဒီကာဝေးရေးတက်တီအပေါ်မှာကြတော့သူတို့ရဲ့ထောက်ခံမှုတွေအဲ့လိုရက်တီချက်တွေကဘယ်လိုရှိလဲရှင
်ပြူရွာအမပြောရဲ့ပစ္စောတီပေါ့နော်ညီမတို့ခေါ်တော့ပြူရွာဗတ်ချံပြူတွေပေါ့အဲသူတို့မှလေတချို့ပြူတွေပေါ့နော်သူတို့ကပြူလို့သာအမိခံထားကြတာတချို့ပြူတွေကကြတော့ညီမတို့ဘက်ကိုပါတယ်ဟိုသူတို့လှမ်းပြီးတော့အဲပြူရွာကနေဟိုလမ်းမီ information sharing လုပ်နေတဲ့ဟာမျိုးတွေ ရှိတယ်အပြီးတခုခုဆိုလို့ရှိရင်သူတို့အပြူရဘက်ကတခုလုံးမယ်ဆိုလို့ရှိရင်တော့မှဒါမျိုးဒါမျိုးချိန်နေတော့ရှိနေတယ်ဆိုတော့အသတင်းပေးမှုလေးတော့ရှိရပေါ့နော်ပြူဖျဲသည်လို့ပဲပြောရမလားပေါ့အဒါပေမဲ့တော်တော်များများပေါ့ပြူတင်တန်းပေးခံရတဲ့အပြူတော်ပြူစောထီတော်တော်များများတော့စစ်ကောင်စီစိတ်ဓာတ်ဝင်ကြတယ်အတွေ့တာနဲ့တတ်မယ်ဟိုဘယ်လိုပြောရမလဲပြည်သူလည်းမချမ်းတော်လည်းသမားမှမဟုတ်ပြည်သူပါမချမ်းတတ်မယ်ကလေးလည်းတတ်မယ်မိန်းမလည်းတတ်မယ်ဆိုတော့စိတ်တော်တော်များများတော့ရှိကြတယ်ဒါလည်းစစ်ကောင်စီရိုက်သွင်းခဲ့တဲ့ဟို mindset တွေကြောင့်ပဲလို့တော့ညီမတို့ကတော့မြင်တာပဲပေါ့နော်ဒါအရင်တော့ဆိုလို့ရှိရင်ဟိုပြောကြရတယ်အညာမှာဆိုသူတို့ကအရင်တော့ဆိုရင်တရွာနဲ့တရွာရင်းနှီးကြရတယ်ဟိုဘက်ရွာဒီဘက်ရွာခင်ကြရတယ်ဒါပေမဲ့ဒီတော်လန်ကြီးကာလကြတော့ပြူဘက်ပါသွားတဲ့သူရှိတယ်လို့ဒီတော်လန်ကြီးဘက်ကိုပါတဲ့ဟိုရွာသားတွေပေါ့နော်အဲ့လိုအလုံးအောင်ကွဲကုန်ကြတဲ့သဘောပေါ့အ
ဲ့တော့ဒီဟိုစစ်ကောင်စီကိုဆန့်ကျင်တဲ့ပြည်သူတွေဒေသခံပြည်သူတွေကကြတော့ဒီဖူးရို့လိုအဲ့လိုဒေတာကန်ဒီကာကွယ်ရေးလက်နက်ကိုင်တပ်ဖွဲ့ဒီပေါ်မှာသူတို့ရဲ့ထောက်ခံမှုလားသူတို့ရဲ့ရည်တည်ချက်ကဘယ်လိုတွေ့ရလဲရှင
်ဟုတ်သူတို့တွေထောက်ခံနေလို့ပဲညီမတို့ဒီတော်လန်ရေးအဖွဲ့ပေါ့နော်တော်လန်ရေးအင်အားစုတွေကဒီချိန်ထိကိုဆက်ပြီးတော့ဟိုစိုက်ချက်တည်နိုင်တယ်ရှေ့ကိုဆက်သွားနိုင်တယ်ပေါ့ဒီပြည်သူတွေရွာသူရွာသားတွေတာမထောက်ခံဘူးဆိုလို့ရှင်ညီမတို့လည်းဟိုနေလို့မရမှာမဟုတ်ပေါ့နော်ဥပမာသူတို့ကမထောက်ခံပဲနဲ့ညီမတို့လာနေတဲ့တက်ဆွဲထားတဲ့နေရာကိုသူတို့ကစစ်ကောင်စီကိုတရင်ပေးရင်ညီမတို့လေရင်နဲ့ဥမာဘုံလဲကျဲခံရနိုင်တယ်။ဟိုစစ်ကြောင်းထိုးရင်လည်းဟိုမိရှို့သွားရလဲခံရနိုင်တယ်ပေါ့နော်။ဒါပေမဲ့ပြည်သူတွေထောက်ခံမှုအပြည့်အဝညီမတို့ရနေတာဖြစ်တဲ့အတွက်ကြောင့်မို့လို့ညီမတို့အခုချိန်ထိဟိုတော်လန်ရေးကိုဟိုတနေရာပြီးတနေရာစိုးမိုးနိုင်တဲ့အနေအထားကိုရောက်နေတာပေါ့နော်။ဟုတ်
။အဲ့တော့ညီမတို့တို့ဒီလက်နက်ကိုင်ဒီဟိုပါပေါ့လက်နက်ကိုင်တပ်ဖွဲ့တွေပေါ့လေ။အဲ့ဒီတပ်ဖွဲ့လေးတွေကချိန်တိုင်းကြီးအခုဒါတော်လှန်ရေးကာလမှာတော့လက်နက်ကိုစီနဲ့ဒါတော်လှန်ရေးဖြစ်ကိုခုခံကာကွယ်ပြီးတော့ဟိုတိုက်ပွဲဝင်နေကြတယ်။ဒါပေမဲ့တစ်ချိန်မှာတိုင်းပြည်ထူထောင်ရေးကဏ္ဍမှာကြတော့ဒီဖူးရို့လိုဒီလက်နက်ကိုင်ထားတဲ့လူငယ်တွေရဲ့အခန့်ကဏ္ဍဘယ်လိုဖြစ်လာမလဲရှင်
။ဟိုပါပေါ့နော်။တရင်အောက်ကိုဝင်ထားတဲ့သူတွေဆိုရင်တော့ညီမသိတာတော့ဟိုစနှစ်ကန့်တနဲ့သွားရတယ်ပေါ့နော်။တော်လည်းရေးပြီးလို့မှာဒီဂျာကာလာမှာဆက်ပြီးတော့စစ်မှုထမ်းကျင်တဲ့လူငယ်တွေကတော့ဖက်ဒရယ်အာမီဆိုတဲ့ဟာမျိုးပေါ်လာခဲ့ရင်အဲ့ဒီကိုဝင်ကြမှာပေါ့နော်။ညီမတို့လိုဟိုလူငယ်တွေကြတော့ညီမကတော့ညီမရဲ့ဖြစ်တည်မှုပဲညီမပြန်လိုချင်တယ်။ညီမဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဒီဥပဒေပိုင်းဆိုင်ရာပေါ့နော်။အဲ့ဟာကိုညီမပြန်ပြီးတော့လေ့လာချင်တယ်။ညီမဟိုစီးပွားရေးအကြံပေးဖြစ်ချင်တယ်ပေါ့နော်။ဥပဒေအကြံပေးဖြစ်ချင်တယ်ပေါ့။အဲ့ဟာကိုပဲညီမလူမျိုးဆိုလို့ရှိရင်တော့ညီမရဲ့ career ကိုပဲညီမပြန်ရွေးချယ်မှာပေါ့ဟုတ်
အဲ့အချိန်မှာညီမကဒီလိုအမျိုးသမီးငယ်တယောက်အနေနဲ့အခုလိုတကယ်ကြမ်းတမ်းတယ်ပေါ့နော်တစ်ဖက်မှာဒီစစ်ကောင်စီကဒီအမျိုးသမီးတွေအပေါ်မှာလည်းသူတို့ရဲ့ဒီဖိနှိပ်မှုဟာလည်းတခြားဟိုဖိနှိပ်မှုဟာသူတို့ကအမျိုးသမီးအမျိုးသားမခွဲခြားတဲ့ပြင်ကိုပြင်းထန်ထန်လည်းရှိတယ်ဒီအမျိုးသမီးတွေမိရှုတက်ဖြတ်ခံရတယ်ဆိုတော့စစ်ကောင်စီကမိရှုတက်ဖြတ်တယ်အဲဆိုတော့ဆွဆွဲချက်တွေလည်းရှိတယ်ဒီလိုပေါ့ဖိနှိပ်မှုမျိုးစုံတွေရှိတယ်ဆိုတဲ့အနေထားမှာအခုဖူးကမကြောက်မရွံ့ပေါ့နော်အခုဖူးပါဝင်တဲ့အခါမှာဒီလိုအခြေအနေမျိုးတွေကြားတဲ့အခါမှာဖူးအနေနဲ့ဘလို့ကြော်လွားလဲ
ညီမကတော့လေဒီညီမတို့တောဆခိုးရတဲ့ညီမစိတ်တက်ကိုအဆုံးထိပဲပြင်ဆင်ထားရပေါ့နော်ဒီလိုဟိုအခုဆိုရင်ဟိုတရင်တွေလည်းတွေ့မှာပါရက်ကြီးတွေမှာပြည်သူတွေကိုခေါင်းဖြတ်တတ်သွားတာအမျိုးသမီးတွေပါတယ်ကလေးတွေပါတယ်ပေါ့နော်တစ်ချိန်မဟုတ်တစ်ချိန်လဲကိုလဲဟိုလုံချုံကြီးပေါ့ရော့တဲ့အခါမျိုးကြရင်ကိုလဲဒီလိုနေရာကိုငါလဲရောက်သွားနိုင်နေဆိုရဲဟာအသိစိတ်ကတော့ညီမတို့မှာအမြဲရှိရယ်ပေါ့နော်ဒါကတကယ်တမ်းကျတော့ဟိုစစ်ကောင်စီမို့လို့လောက်ရတာပေါ့နော်ဒီအမျိုးသမီးတွေကလေးတွေအပေါ်မှာဟိုပုံမှန်တော်လည်ရေးသမားပုံမှန်ဒီဟိုပြည်သူဘက်ကရက်တည်တဲ့သူဆိုလို့ရှိရင်တော့ဟိုဒီကိစ္စတွေကိုလုံးမမဟုတ်ဘူးဘာလို့လဲဆိုတော့ညီမတို့လဲဟိုပြူရွာတွေတစ်ခုပြီးတစ်ခုတင်းလာတဲ့အနေအထားတွေရှိတာပဲပြီးတခြားဒီအမိုဒီယောက်ကရင်းနေဆိုလဲတမျိုးပြီးတမျိုးတင်းနေတဲ့အနေအထားတွေမှာဟိုသူတို့ပြူတွေဖမ်းမိတယ်အမျိုးသမီးတွေဖမ်းမိတယ်အမျိုးသားတွေဖမ်းမိတယ်အမျိုးသားတွေဆိုလို့ရှိရင်လဲဒီကောက်တော့ကွန်ထက်နဲ့အညီသူတို့ဟိုထိမ့်ချုပ်ထားပြီးတော့မှဟိုတခြားလေးဟိုထားတယ်ပေါ့နော်စနေတကြအမျိုးသမီးတွေဆိုလို့ရှိရင်လဲတချို့ဆိုလို့ရှိရင်ဒါတချို့အဖွဲ့အစည်းတွေကပေါ့နော်ခံဝင်နဲ့ပြန်လှုပ်ပေးတာမျိုးဘာလို့ ို့ဒါပြည်သူဘက်ကရက်တည်ရဲ့တော်လန်ရေးသမားတွေကလုပ်တယ်ပေါ့နော်အစစ်ကောင်စီမို့လို့ကိုဒီလိုအမျိုးသမီးလဲသူတို့ကမရှောင်ဘူးကလေးလဲမရှောင်ဘူးပေါ့နော်အညီမအနေနဲ့ကတော့ဘလို့ကြော်လွားလဲဆိုတော့ဩတချိန်ကြရလဲငါလဲကြုံလဲကြုံရနိုင်တယ်ဒီအခြေအနေကဟိုမြေပြင်မှာဖြစ်နေတာဖြစ်တဲ့အတွက်အချိန်မရွေးဖြစ်သွားနိုင်တယ်ဆိုတော့အသိစိတ်ကတော့ဟိုထည့်ထားရပေါ့နော်အဲ့အိတ်ဟာကိုပဲပြန်ပြီးတော့ဟိုဘယ်လို survive လုပ်မယ်ဆိုတော့အသိစိတ်ကိုပဲရိုက်သွင်းပြီးအကောင်းဆုံးကြောဖြတ်တယ်ပေါ့အဲ့တော့ခုဖူးရဲ့တကယ်မျှော်လင့်ချက်ပေါ့နော်ဒါတွေအားလုံးကိုဟိုကိုရက်ရက်တီးပြီးတော့ဒါတွေအားလုံးကိုရင်ဆိုင်ပြီးတော့အခုရက်တီးပြီးတော့လှုပ်ရှားနေတဲ့အပေါ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဖူးရဲ့မျှော်လင့်ချက်ကဘာလို့ရှိ
ညောင်လင်းချက်ကတော့ညမအနေနဲ့ပေါ့နော်ဒါညမရဲ့တဦးတယောက်ထဲဆန်တာပါညမတော်လန်ရေးအခွဲစည်းဟိုဒါအခုဆိုလိုင်းပေါ်မှာလဲဟိုမြင်ရမှာပဲပတ်သုံးလုံးကိစ္စတွေအဲပြိပခါဖြစ်နေအခွဲစည်းချင်းချင်းမြေပြင်မှာပြိပခါဖြစ်နေကိစ္စတွေညမကတော့အဲ့ဒါမျိုးမဖြစ်စေချင်ဘူးညမတို့လူငယ်တွေကဒီဟာကိုဟိုအသက်ပေးပြီးတော့ဟိုရင်ရုံးကန်နေကြတာပေါ့နော်ဒါမဲ့ဟိုအားလေးနော်ဟွာအတက်ပေးပြီးတော့ရုံးကန်နေကြရဲ့အမရဲ့အဲ့ဒါကမှဒီတချို့နေရာယူထားတဲ့အရာရှိပိုင်းတွေကဒီလိုမျိုးအိုပြိပခါတွေဖြစ်နေမယ်အဖွဲစည်းချင်းချင်းပြိပခါတွေဖြစ်နေဆိုရဲကိစ္စညီမတို့ဒုနယ်အတွက်အရန်စိတ်တက်ကြစီရယ်ပေါ့နော်ညီမဆိုရင်ပို့ဆိုးတယ်ဟို local လူဆိုတော့ဟိုညီမတို့အနေနဲ့ဒီ local တွေကိုခွဲခြားတာမျိုးတွေငါတို့ကတက်အမိုရီယောက်ကတက်ရင်မို့လို့ငါတို့ကပါသုံးလို့မို့လို့ငါတို့ကအဲမင်းတို့ကလိုကဲမို့လို့အဲ့လိုခွဲခြားနေတဲ့ကိစ္စတွေပေါ့နော်ဒါကလည်းတော်လိုင်းအစိုးရအနေနဲ့ညီမအနေနဲ့ဒါတဦးတယောက်တည်းဆန္ဒပါဟိုတိကျတဲ့ဟိုဝါရတစ်ခုပေါ့နော်ဒါမို့လို့ရှိရင်လည်းသူပေါင်းတစ်ခုချမှတ်လိုက်လိုကဲရီဆိုလို့ရှိရင်လည်းဘယ်လိုအဲဒီ MOD ရင်းနေတဲ့ alliance လုပ်လို့ရမလဲပေါ့နော်တိကျတဲ့ဟိုဝါရနဲ့ပူပေါင်းဘယ်လိုပူပေါင်းလုပ်ဆောင်ရမလဲဆိုတဲ့ဟာကိုပဲညီမတို့လူငယ်တွေအနေနဲ့ဖြစ်စေချင်တယ်ဟိုတော်လိုင်းပြီးရင်ဘာရလို့ညီမတို့ရမှာဘာနေရာကြီးရမှာဆိုတာညီမတို့လူငယ်တွေမှာမရှိဘူးညီမတို့တော်လိုင်းပြီးရင်အိမ်ပြန်မှာညီမတို့လုပ်ချင်တဲ့ career ကိုညီမတို့ပြန်လုပ်မှာဟိုညီမတို့ဖြစ်စေချင်တဲ့ဆန္ဒကအဲ့တခုပဲပေါ့နော်ဟိုသူအားလုံးပူးပေါင်းလို့ဆောင်ပြီးတော့အတူတူသွားကြရမယ်ဆိုလို့ရှိရင်ဟိုရှေ့ပူရောက်ပါတယ်ဟုတ်ကဲ့
ကျေးဇူးတင်ပါတယ
်ဟုတ်ဘူ
းခုလိုမျိုးဟိုအချိန်ပေးပြီးတော့မိခွန်းတွေဖြေချပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင
်ဟုတ်
ညာရီသားခြေဆိုင် 96 ဆိုကြဖွဲ့ကဖူးကိုမိုင်းရင်နိုင်ငံထိုင်းနိုင်ငံတနေရာမှာတွေ့ဆုံမေးမြန်းပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအဖြစ်နဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ
် VOE American တန်ခါနေ2024ခုနှစ်ဇူလိုင်လ28ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ32.51နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမြမမီဒီယာမြင့်ခွင့်အစီအစဉ်ကိုထုတ်လွှင့်ပေးပါပါ။2008အခြေခံဥပဒေရဲ့အရေးပေါ်ကာလပြဋ္ဌာန်းချက်နဲ့6လတစ်ကြိမ်တက်တန်းတိုးနေတဲ့စစ်ကောင်စီဟာလာမယ့်ဇူလိုင်လ31ရက်နေ့ဆိုရင်6လပြည့်ပြန်သွားပြီ။နောက်ထပ်6လတက်တန်းထပ်တိုးမလား။ဒါမှမဟုတ်တရုတ်ရဲ့ PR တရုတ်ရဲ့ဇညွတ်ရအပြောင်းလဲတွေဖြစ်လာမလားဆိုတဲ့ခံမှန်းချက်တွေကောလာဟာလာသတင်းတွေထွက်ပေါ်လာပါတယ်ဒီလိုအချိန်မှာပဲယာယီသမရဦးမြင့်ဆွေကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယာယီသမရတာဝန်လွှဲပြောင်းပေးတယ်ဆိုတဲ့ထုတ်ပြန်ချက်ထွက်ပေါ်လာပါတယ်ဒီထုတ်ပြန်ချက်ပေါ်မှာသတင်းမီဒီယာတွေဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုကမ္ဘာမြမမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းနိုင်ငံတင်ဆက်ပေးထားပါတယ်ခင်ဗျာ
Thank you. အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေကောလာဟလသတင်းတွေကိုအဆုံးသတ်သွားစေတဲ့ယာယီသမရလွှဲပြောင်းပေးမှုအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအခုတော့ကမ္ဘာသတင်းတွေမှာတော့အမေရိကန်သမရရွေးကောက်ပွဲကနေလက်ရှိသမရဂျိုးဘိုင်တန်နှုတ်ထွက်သွားပြီးသူ့နေရာမှာလက်ရှိဒုတိယသမရကမလာဟဲရစ်ကိုထောက်ခံအဆိုပြုတဲ့သတင်းတွေကလွှမ်းမိုးနေရာယူထားတာတွေ့ရပါတယ်အလားတူပါပဲမြန်မာနိုင်ငံရေးသတင်းတွေမှာတော့ဇူလိုင်22ရက်နေ့မှာယာယီသမရဦးမြင့်စွေကကျမ်းမာရေးမကောင်းလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယာယီသမရတာဝန်လွှဲပေးတယ်ဆိုတဲ့သတင်းတွေကဥစားပေးသတင်းဖြစ်နေပါတယ်ဒီလိုယာယီသမရတာဝန်လွှဲပြောင်းပေးတာဟာတရားဝင်သလားတရားမဝင်ဘူးလားဥပဒေနဲ့ညီလားမညီဘူးလားစတဲ့ဝေဖန်တန်ဆွေးနွေးတန်တွေလည်းကြားနေရပါတယ်ဒီအတိုင်းသာဆိုရင်တိုင်းပြည်ရဲ့အခြေအနေကဆိုးတဲ့ဆိုးလာပေမဲ့လို့စစ်ကောင်စီဟာပြုပြင်ပြောင်းလဲမဲ့အလားလားနိုင်ငံရေးအရာဆွေးနွေးညှိနှိုင်းဖြေရှင်းမဲ့အလားအလာကိုမျှော်လင့်လို့မရနိုင်တော့ဘူးဆိုတဲ့ယူဆချက်တွေပုံမအားကောင်းလာစေတာလဲတွေ့ရပါတယ်။တမရဟောင်းအသိဉာဏ်ရဲ့ဇွန်လ29ရက်နေ့ကတွားရောက်ခဲ့တဲ့တရုတ်ခီးစဉ်စစ်ကောင်စီဒုတိယကောင်ဆောင်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းရဲ့ဇူလိုင်6ရက်နေ့တရုတ်ခီးစဉ်တွေကြောင့်နိုင်ငံရေးခံမှန်းချက်တွေကောလာဟလသတင်းတွေထွက်ပေါ်ခဲ့ပါတယ်။တရုတ်ဟာဗိုလ်ချုပ်မှူးကြီးမရောက်နိုင်ဘူးမကြိုက်ဘူး။လူလဲကစားဖို့စစ်ကောင်စီကိုဖိအားပေးနေတယ်တရုတ်ဟာဥသိမ်းစိန်ကတဆင့်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအနားယူဖို့နားချခိုင်းနေစတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီသတင်းတွေဘယ်လောက်ထိမှန်တယ်မမှန်ဘူးဆိုတာမပြောနိုင်ပေမဲ့ဒီလိုသတင်းတွေနောက်ပိုင်းပထမဆုံးထွက်ပေါ်လာတဲ့ဖြစ်စဉ်ကတော့စစ်ကောင်စီဥက္ကဋ္ဌလည်းဖြစ်ဝန်ကြီးချုပ်ယာဒူပါရယူထားသူလည်းဖြစ်တဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဦးမြင့်စွေစီကယာယီသမရယာဒူကိုပါထပ်မံရယူလိုက်ပြန်ပါတယ်ဒါဟာသူ့အာဏာကိုပုံမခိုင်မြဲအောင်တိဆောက်လိုက်တာပဲလို့ယူဆသူတွေလည်းရှိပါတယ်ဘင်္ဂောပုစ်သတင်းစာကတော့ယာယီသမရဦးမြင့်ဆွေဟာရုပ်ပြတာဖြစ်ပြီးနိုင်ငံတွင်းမှာပြည်တွင်းစစ်ကြေပြန့်လာခြင်းစီးပွားရေးပြိုလဲနေခြင်းမှာစစ်ကောင်စီတရားဝင်ရေးလက်မှတ်ထိုးပေးနေရသူတာဖြစ်တယ်လို့ဇူလိုင်23ရက်နေ့ကရေးသားထားပါတယ် AP သတင်းကလည်းစစ်ကောင်စီခေါင်းဆောင်လည်းဖြစ်ယာယီသမရလို့လည်းနာမည်ပေးထားတဲ့မင်းအောင်လှိုင်ဟာအရေးပေါ်ကာလကိုနောက်ထပ်တက်တန်းတိုးနိုင်တယ်မြန်မာတွေအများဆုံးအသုံးပြုတဲ့ဆိုရှယ်မီဒီယာ Facebook မှာတော့ကိုသမရပြန်ခန့်သူသမရယူနေသူအာနာယူသူမအလာဟာထမင်းလို့ဟင်းလို့ယူသွားပြီလို့ဝေဖန်ရေးသားကြတဲ့ post အများအပြားကိုတွေ့ရပါတယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့စစ်ကောင်စီဥက္ကဋ္ဌကာကွယ်ဦးစီးချုပ်ကိုယာယီသမရတာဝန်လွှဲပြောင်းပေးတာဟာဥပဒေနဲ့ညီတယ်လို့ဆိုပါတယ်သူက2008အခြေခံဥပဒေရဲ့ပုံမှန်412ခါခွေးကိုကိုးကားပါတယ်ပုံမှန်412ခါခွေးမှာနိုင်ငံတော်သမရသည်အမျိုးသားကာကွယ်ရေးနှင့်လူညိုရေးကောင်စီဖြင့်ညှိနှိုင်းရာတွင်အဖွဲ့ဝင်များစုံညီစွာတက်ရောက်နိုင်ခြင်းမရှိပါကအဖွဲ့ဝင်များဖြစ်တဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဒုတိယကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဝန်ကြီးဌာနဝန်ကြီးပြည်ထရေးဝန်ကြီးဌာနဝန်ကြီးတို့နှင့်ညှိနှိုင်းပြီးအရေးပေါ်အခြေအနေကိုထောက်ပြနိုင်သည်လို့ပြဋ္ဌာန်းထားပါသည်ပုံမှန်412ခါခွေးမှာနိုင်ငံတော်သမရလို့တိတိကျကျဖော်ပြထားပါသည်နိုင်ငံတော်ဒုတိယသမရနိုင်ငံတော်ယာယီသမရလို့လုံးဝဖော်ပြထားခြင်းမရှိပါဘူးဒီကိစ္စနဲ့ပတ်သက်ပြီးဥပဒေပညာရှင်တဦးက2008အခြေခံဥပဒေအရဦးမြင့်ဆွေဟာဒုတိယသမ္မတပါနိုင်ငံတော်သမ္မတမဟုတ်ပါဘူးယာယီသမ္မတလည်းမဟုတ်ပါဘူးပုံမှန်412ခါခွေးအရလုတ်ပိုင်ခွင့်ရှိသူကပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့သမ္မတကြီးဦးဝင်းမြင့်သာဖြစ်ပါတယ်အမှန်တကယ်လုတ်ပိုင်ခွင့်ရှိတဲ့သမ္မတကြီးကထောင်ထဲမှာပါအမှန်ကတော့2021 February 1ရက်စစ်တပ်ကအာဏာသိမ်းကလေးက2008အခြေခံဥပဒေကပြတ်သွားပါပြီအာနာထိန်နေပြောပြောဘာပြောပြောဒါကအာနာသိန်းတာပါပဲ2008ကပြတ်သွားပါပြီဒါပေမဲ့စစ်တပ်ကအာနာသိန်းတာတရားဝင်ရေးစစ်ကောင်စီတရားဝင်ရေးအတွက်2008ကိုခုတုံးလုံးနေတာတာဖြစ်ပါတယ်ပြီးတော့အခုချိန်ဟာဥပဒေရှုထောင့်ကကြည်ရတော့မယ့်အချိန်ခါမဟုတ်တော့ပါဘူးနိုင်ငံရေးရှုထောင့်ကပဲကြည်ကြရဖြည့်ရှင်းကြရမယ့်အချိန်ပါလို့ဆိုပါတယ် ARD Editor ချုပ်ကိုအောင်စောရဲ့အမြင်ကတော့ပိုရှင်းပါတယ်နားလည်ထားရမယ့်ကိစ္စတစ်ခုမှာမင်းအောင်လှိုင်သည်သူ့ကိုအင်အားသုံးဖယ်ရှားမှုမလုံမချင်းအမျိုးသားနိုင်ငံရေးမှထွက်ခွာမည်မဟုတ်ပေလို့မြမညီညာရင်းနှင့်ဒီမိုကရေစီတည်ဆောက်ရေးတရုံနီးတရုတ်ဟန်ဆိုတဲ့ဆောင်းပါးမှာရေးသားထားပါတယ်။သမိုင်းကိုပြန်ကြည့်ရင်စစ်ကောင်းဆောင်တွေရဲ့နိုင်ငံရေးရာအလိုမကျမှုတွေဖြစ်တိုင်းအာဏာသိမ်းမှုဖြစ်ခဲ့တာတွေ့ရပါတယ်။1958 1962 1988အခု2021ခုနှစ်တွေမှာစစ်ကောင်းဆောင်တွေကနိုင်ငံအာဏာကိုလက်နက်အားကိုပြီးသိမ်းခဲ့တာတွေ့ရမှာဖြစ်ပါတယ်။ ပြည်သူလူထုရဲ့ဆန္ဒတွေမဲပေးရွေးကောက်တင်မြှောက်ခဲ့တာတွေကိုမျက်ကွယ်ပြုခဲ့ကြတာတွေ့ကြရမှာပါဒီဒီချိန်မှာတော့ငြိမ်းချမ်းစွာဆန္ဒပြတဲ့လူထုကိုလက်နက်နဲ့အကြမ်းဖက်နှိမ်နင်းတဲ့အာဏာသိမ်းစစ်ကောင်စီကို Generation Z လို့ခေါ်တဲ့ပညာတတ်လူငယ်တွေဥဆောင်ပြီးလက်နက်ကင်တော်လှန်ခဲ့ကြပါတယ်ပြောရရင်နိုင်ငံရေးသမားတွေနိုင်ငံရေးခေါင်းဆောင်တွေကဂျန်စီတွေဥဆောင်တဲ့တော်လှန်ရေးနောက်ကိုတရွတ်တိုက်လိုက်ခဲ့ကြရတာလို့ဆိုနိုင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ပြစ်ဆက်ကမြန်မာနိုင်ငံမှာလက်နက်ကင်တော်လှန်ရေးဖြစ်ပွားနေပါတယ်ပြည်တွင်းစစ်အရှိန်မြင့်မားနေတယ်ဆိုတာကတော့အငင်းပွားမဲ့သူမရှိပါဘူးအဲ့ဒီတော့ဒီပြည်တွင်းစစ်ဒီတော်လှန်ရေးဘယ်လိုအဖြေထွက်ပြီးဘယ်လိုအဆုံးသတ်ကြမလဲဆိုတာကမေးခွန်းပါပုံကံတော်လန်စစ်တွေဘယ်လိုအဆုံးသတ်ကြတယ်လဲဆိုတဲ့ပညာရနယ်ပယ်မှာစနစ်တကျလေ့လာထားချက်ကိုဆိုရှယ်မီဒီယာတစ်ခုဖြစ်တဲ့ Facebook မှာကိုရဲကဇွန်လ10ရက်နေ့မှာရေးသားထားတာကိုကောက်နှုတ်ဖော်ပြရရင် RND ကလုပ်တဲ့သုတေသနတစ်ခုမှာခေတ်သစ်သမိုင်းမှာ1934ခုနှစ်ကနေ2005အထိဖြစ်ပွားခဲ့တဲ့ပုံကံတော်လန်စစ်89ခုကိုလေ့လာခဲ့တယ်အဲ့ဒီ89ခုမှာ28ခုကနိုင်ငံတော်အာဏာကိုင်ထားတဲ့အဖွဲ့ကအနိုင်ရခဲ့တယ်။26ခုမှာတော့ပုံကံတော်လှန်တဲ့အဖွဲ့တွေကအသာရခဲ့တယ်။19ခုမှာတော့ဘယ်ဘက်ကမှအသာမရပဲတွဲဆောင်ဆွေးနွေးရင်းနီးလန်းနဲ့အဆုံးသတ်တဲ့အနေအထားဖြစ်တယ်။16ခုကတော့အဆုံးမသတ်နိုင်ပဲစစ်ပွဲဆက်ဖြစ်နေတယ်။ဒီနေရာမှာလူပြောများတဲ့အချက်တစ်ခုကိုစဉ်းစားမိပါတယ်။အဲ့ဒါကစစ်ပွဲဆိုတာစပွဲဝိုင်းမှာအဆုံးသတ်ရမယ်ဆိုတဲ့အချက်ပါ။ RND သုတေသနကလေ့လာခဲ့တဲ့ case study တွေအရာရောတခြားပညာရှင်တွေလေ့လာခဲ့တာတွေအရာရောဒီအဆိုကမေးခွန်းထုတ်เสียရရှိပါတယ်ကန်နမ်ဘယ်နဲ့လစ်ဘခီတို့ကတော့ပြည်တွင်းစစ်တွေမှာဆွေးနွေးညှိနှိုင်းပြီးအပြည့်ထွက်တာအတော်ရှားတယ်လို့ဆိုပါတယ်အထက်မှာဆိုခဲ့သလိုပဲ RND ကလုပ်တဲ့သုတေသနမှာစစ်ပွဲ89ခုမှာ19ခုကပဲတွေ့ဆုံဆွေးနွေးရင်းနီးလန်းနဲ့ပြီးခဲ့တယ်လို့ကိုရဲကရေးသားထားပါတယ်ဒါကြောင့်မြန်မာနိုင်ငံရဲ့အနေအထားမှာနိုင်ငံတော်အာဏာကိုင်ထားတဲ့အဖွဲ့ကပဲအနိုင်ရမလားပုံကံတော်လှန်သူတွေကပဲအနိုင်ရမလားဒါမှမဟုတ်တွဲဆုံဆွေးနွေးရင်းနီးလန်းနဲ့ပဲပြီးသွားမလားအဆုံးမတတ်နိုင်တဲ့စစ်ပွဲဆက်ဖြစ်နေမလားဆိုတာကတော့အနာဂတ်နေ့ရက်တွေကအပြည့်ပေးမှဖြစ်ပါတယ်ခမညာ
ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်တွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအာနာသိမ့်မှုအလွန်နိုင်ငံတော်လက်နက်ကိုင်ပဋိပက္ခဖြစ်စဉ်တွေအတွင်းနေရဆုံးခွာထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပီးဒုက္ခတွေတွေပြင်တိုက်ပွဲဖြစ်စဉ်တွေအကြားတည်ဆုံးခဲ့ရတဲ့အရသာအရေးတော့ကတိုးလာပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာဒီအကြောင်းအရာကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
အာနာသိမ့်မှုအလွန်နိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြောင့်စစ်ပြေးဒုက္ခတွေပေါင်း6.3တန်းကျော်ရှိခဲ့ပါပြီ။စကိုင်းတိုင်းက1.8တန်းကျော်နဲ့အများဆုံးဖြစ်ပါတယ်။ဒါဟာစုစုပေါင်းပမာဏရဲ့44ရာခိုင်နှုန်းနီးပါးအထိရှိနေရပါ။ဒုတိယအများဆုံးကကရင်ပြည်နယ်ဖြစ်ပြီးစစ်ပြေးဒုက္ခတွေပေါင်း8သိန်းကျော်အထိရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာတော့6သိန်းကျော်အထိရှိလာခဲ့ပြီးတတိယအများဆုံးဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာစတင်ခဲ့တဲ့စစ်စင်ရေး139နောက်ပိုင်းမှာတော့နိုင်ငံတဝန်းမှာစစ်ပြေးဒုက္ခတွေ1.4သန်းကျော်တိုးလာခဲ့ပါတယ်ဒါဟာအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့စစ်ပြေးဒုက္ခတွေစုစုပေါင်းရဲ့38ရာခိုင်နှုန်းနီးပါးရှိပါတယ်အဲ့ဒီစစ်စင်ရေးနောက်ပိုင်းအသက်တိုးလာတဲ့ပမာဏရဲ့စစ်ပြေးဒုက္ခတွေ6,800ကျော်ဟာစကိုင်းတိုင်းကဖြစ်ပါတယ်။ရခိုင်ပြည်နယ်မှာတော့လူဦးရေ2,600ထက်မနည်းဟာနေရက်စွန့်ခွာခဲ့ရပါတယ်။ရှမ်းပြည်နယ်အတွင်းလူဦးရေ3,900ထက်မနည်းဟာလည်းစစ်စင်ရေးကာလအတွင်းထပ်မံထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။နိုင်ငံတဝန်းလက်နက်ကိုင်ပဋိပက္ခနဲ့တိုက်ပွဲဖြစ်စဉ်တွေအတွင်းအရက်သားစုစုပေါင်း6,300ကျော်တည်ဆုံးခဲ့ရပြီးပါပြီ။ဒီပမာဏရဲ့သ 39 ရာခိုင်နှုန်းကစကိုင်းတိုင်းကဖြစ်ပါတယ်။အရေးအတွက်အားဖြင့်စကိုင်းတိုင်းကအရက်သား2400ထက်မနည်းတည်ဆုံးခဲ့ရတာပါ။ရခိုင်ပြည်နယ်မှာတော့အရက်သား850ထက်မနည်းတည်ဆုံးခဲ့ရပြီးဒုတိယအများဆုံးဖြစ်ပါတယ်။အရက်သားတည်ဆုံးမှုအများဆုံးရှိခဲ့တဲ့မြို့နယ်ကတော့ကယင်းပြည်နယ်လွိုက်ကော်မြို့နယ်ပါ3နှစ်ကျော်ကာလအတွင်းလိုက်ကော်မှာအရက်သား330ကျော်တည်ဆုံးခဲ့ရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာစတင်ခဲ့တဲ့စစ်စင်ရေး139နောက်ပိုင်း8လကျော်အတွင်းနိုင်ငံအနှံ့မှာလက်နက်ကိုင်တိုက်ပွဲတွေကြောင့်အရက်သား2400ကျော်တည်ဆုံးခဲ့ရပါတယ်။ဒီပမာဏဟာအာဏာသိမ်းမှုအလွန်3နှစ်ကျော်ကာလအတွင်းအရက်သားတည်ဆုံးမှုစုစုပေါင်းရဲ့40ရာခိုင်နှုန်းအထိရှိခဲ့ပါတယ်။စကိုင်းတိုင်းမှာအရက်သား600ထက်မနည်းတည်ဆုံးခဲ့ရပြီးအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကတော့ရှမ်းပြည်နယ်မှာဖြစ်ပြီးအရက်သား480ကျော်တည်ဆုံးခဲ့တာပါ။ရခိုင်ပြည်နယ်မှာလည်းအရက်သား440ထက်မနည်းတည်ဆုံးခဲ့ရပြီးတတိယအများဆုံးဖြစ်ပါတယ်။
ISB မြန်မာရဲ့မြင်ကွင်းကြမ်းမဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်အခုတစ်ခါတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြသည့်မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမဟိသနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ကောင်းဖြူရီမိသားစုများစိတ်ရောကိုယ်ပါကျန်းမာချမ်းသာကြပါစေမြန်မာပြည်အတွက်လည်းသတင်းကောင်းတွေအများကြီးထုတ်လွှင့်ပေးနိုင်ပါစေဖြူရီမိသားစုတွေဘေးရန်ကင်းရှင်းသတင်းတွေအတွက်ကျေးဇူးပါဆိုရရေးလာတဲ့တော်ရရှင်အထူးကျေးဇူးတင်ပါတယ်နော်မိသားလိုက်မေးလာတဲ့တော်ရရှင်တယောက်လင်းတန့်ဆိုတဲ့တော်ရရှင်မှာတနအိစာရေဒီယိုအစီအစဉ်ကိုအတန်နဲ့နားထောင်ချင်ပါတယ်ဒေါင်းလုဒ်လုပ်ပြီးတော့နားထောင်ချင်တာပါအင်တာနက်ကရတဲ့နေရာသွားသုံးရလို့ပါတဲ့ဘယ်လိုလုပ်ရမလဲတဲ့ရေဒီယိုလိုင်းလေးတွေတီးပြရသေးတယ်ဟုတ်ကဲ့ပါဒေါင်းလုဒ်လုပ်ချင်တယ်ဆိုရင်တော့ရေဒီယိုလိုင်းကနေပြီးတော့ဒေါင်းလုဒ်လုပ်လို့မရပါဘူးเนาะဒေါင်းလုဒ်လုပ်လို့ရတာကအင်တာနက်ကပဲလုပ်လို့ရတာပါတနအိစားဒီ Facebook ကနေစောင့်ပြီးတော့မကြည့်ချင်ဘူးဒေါင်းလုဒ်လုပ်ပြီးတော့နားထောင်ချင်တယ်ဆိုရင်ကျမတို့ရဲ့ web ဆာမျက်နှာဖြစ်တဲ့ burmese.voanews.com စလုံးပေါင်းက burmese.voanews.com ဖြစ်ပါတယ် dot ဆိုတာလေးတွေကအဆက်လေးတွေဖြစ်ပါတယ်เนาะဒါကျမတို့ VOA မြန်မာပိုင်းရဲ့အဓိကပင်မ web ဆာမျက်နှာဖြစ်ပါတယ်အဲ့ဒီမှာအစီအစဉ်နားဆင်ရင်အစီအစဉ်ကြည့်ရှုရင်အဲ့လိုနေရာတွေမှာကျမတို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို download လုပ်ပြီးတော့နားထောင်လို့ရပါတယ်နောက်တစ်ခုက radio line သိပြရစီဆိုလို့ကျမစာပြန်ပို့ထားပါတယ်เนาะကျမတို့အစီအစဉ်နေ့တိုင်းထုတ်လွှင့်ခြင်းတည်င်းနေကြတယ်မှာလဲကြားဖြတ်ကျမတို့ radio အစီအစဉ် line တွေကိုကြီးညာပေးနေပါတယ်ကျမတို့ထုတ်လွှင့်မှုအစီအစဉ်တွေနောက်ပိုင်းမှာလဲ kilohertz တွေကိုကြီးညာပေးပါတယ်เนาะကျမတို့ရဲ့ဒီ Facebook စာမျက်နှာပေါ်မှာလဲ meter line အသေးစိတ်ကိုတင်ထားပေးပါရရှင်အဲ့မှာလဲတော့ကြည့်လို့ရပါတယ်เนาะနောက်ထပ်သွားရှင်သူကတော့နာမည်မခေါ်ပါနဲ့လို့မပြောတဲ့အတွက်ကြောင့်မလို့ကိုဆုမင်းဖြစ်ပါတယ်သူက VOA အစီအစဉ်တွေကိုရှာမတွေ့လို့ပါဆိုတော့ရေးလာပါတယ်
ကျွန်တော် VOE တခါမှစာမရေးဘူးပါဘူးကျွန်တော်လက်ရှိမလေးရှားမှာနေပါတယ် VOE ရဲ့ထုတ်လွှင့်တဲ့အစီအစဉ်ကိုမနက်တိုင်းနားထောင်ပြပါတယ်မတ်ဆူမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါပြောသမျှအစီအစဉ်ကဘာလို့မထုတ်လွှင့်တော့တာလဲကျွန်တော် YouTube ပေါ်မှာရှာတာလည်းမတွေ့တော့ပါဘူးပြီးတော့နန်းလောင်တင်ဆက်တဲ့ဥရုရာတီနဲ့အနာဂတ်အစီအစဉ်ကိုလည်းအမြဲနားထောင်ပြတယ် VOE ဝိုင်းတော်သားများရှင်လန်းကြပါစေ
ဟုတ်ကဲ့ကိုစုမေကျမတို့ VOE ကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတေချာစနစ်ကြဆောင်ပြီးတော့နားထောင်ပုံရတဲ့အတွက်ကြောင့်လို့ကျေးဇူးတင်ပါတယ်နော်ကိုစုမင်းပြောတာဟုတ်ပါတယ်မတ်ဆူမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကျမတို့မထုတ်လွှင့်တော့ပါဘူးနော်အခုနောက်ပိုင်းမှာတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့လည်းကိုက်ညီတဲ့ လုံလို့ရှုပင်ဆိုတဲ့အစီအစဉ်ကိုမဆုမြင်မထုတ်လွှင့်ပေးနေပါတယ်။အပတ်စဉ်ရေဒီယိုအစီအစဉ်မှာရောနောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်မှာပါကြည့်ရှုနိုင်ပါတယ်နော်။အပြင်ကကတော့လို့ဘလော့ဂါတွေပြောသမျှအစီအစဉ်လိုမျိုးမရှိတော့တဲ့အစီအစဉ်တွေရှိတယ်လို့မျိုးကျွန်တော်တို့စီမှာကဒီကိုစုမင်းပြောထားတဲ့အထက်မှာပဲပါတယ်။နန်းလောင်တင်ဆက်တဲ့ဥရုယာတိနဲ့အနာကက်အစီအစဉ်ဆိုတာမျိုးနောက်ပြီးတော့ဒီလူငယ်တွေအတွက်ချမ်းစီအစီအစဉ်ဆိုတာမျိုးနောက်ပြီးတော့မြေကြီးဩဇာဆိုပြီးတော့ဒီတောင်သူလယ်သမားတွေစိုက်ပျိုးရေးလောက်ကန်သူတွေအတွက်ဦးစားပေးထုတ်လွှင့်တဲ့အစီအစဉ်မျိုးအစီအစဉ်အသစ်တွေမျိုးစုံရှိပါတယ်နော်။ဒါကြောင့်မို့အပတ်စဉ်အစီအစဉ်တွေကိုစောင့်မျှော်အားပေးပါလို့ပြောချင်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။အဲ့ဒါတော့ရှင်ကြော်ဖြိုးကြော်ဆိုတဲ့တော့ရှင်စာရေးပြီးတော့ပြောလာတာလေးတစ်ခုပြန်ပြီးတော့ဖြေချခြင်းပါတယ်ဒီတော့ရှင်ကမင်္ဂလာပါ VO ရေးတဲ့သတင်းတင်ဆက်တာရေးမှားနေသလားလို့ပါနည်းနည်းတော့ give site ပေးစီခြင်းပါတယ်သတင်းဟုတ်ကဲ့ပါကျမဒီတော့ရှင်ရဲ့စာကိုဖတ်ကြည့်တော့ကျမသဘောပေါက်တာကကျမတို့စနေနေ့တိုင်းမှာရုံမြင့်တန်ကြအစီအစဉ်မှာဆိုရင်တပတ်အတွင်းမြန်မာသတင်းများဆိုပြီးတော့တပတ်အတွင်းဖြစ်ခဲ့တဲ့ဒီထိတ်တန့်ရမြန်မာသတင်းတွေကိုကျမတို့6မိနစ်ကနေ10မိနစ်ကြာထုတ်လွှင့်ပေးနေပါတယ်เนาะသတင်းတွေအားလုံးတော့ထည့်လို့မရတဲ့အတွက်ကြောင့်မို့ထိတ်တန့်ရသတင်းတွေအားလုံးကိုပြန်ပြီးစုစည်းပြီးတော့တင်ဆက်ပေးပါရရှင်အဲ့ဒါကိုပြောရလို့ထင်ပါတယ်เนาะတစ်ခါတလေလည်းတပတ်လုံးမှာသတင်းတွေလွတ်သွားတဲ့သူတွေကဒီအစီအစဉ်ကိုစောင့်ကြည့်တတ်တာဖြစ်ပါတယ်အခုလိုမျိုးထောက်ပြပြီးတော့စာရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဗီဒီယိုကိုရေးလာကြတဲ့စာရေးတွေမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနောက်ပြီးတော့ကိုယ်နေစဉ်ဘောမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာကြတဲ့စာရေးကိုလည်းလက်ခံရရှိပါတယ်အဲ့ထက်ကစာရေးထဲမှာဒီတစ်ပတ်ဖော်ပြပေးမယ့်စာတစ်စောင်ကတော့သူကစာရှိရှိရေးထားတာပါအောက်မှာတော့ကျေးဇူးပြုပြီးတော့လုံခြုံရေးရအကောင့်နံပါတ်လေးမပြောပါနဲ့တဲ့အထူးကျေးဇူးတင်ရှိလာပါတယ်ခင်ဗျာတဲ့ဟုတ်ကဲ့ပါဒီသရရှင်ကစစ်သားတွေတည်အောင်ပြောပေးပါဆိုပြီးအခုလိုမျိုးသူ့ရဲ့ထင်မြင်ယူဆချက်သူ့ရဲ့ opinion ကိုရေးလာပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA အဖွဲ့သားများအားလုံးဘေးရန်အပေါင်းကင်းဝေးကြပါစေလို့ကိုရောစိတ်ပါစမ်းမချမ်းသာကြပါစေကြောင်းဥစွာဆုတောင်းမေတ္တာပို့သအပ်ပါတယ်ခင်ဗျာVOA ရဲ့မြန်မာပြည်မှပေးစာအစီအစဉ်မှတဆင့်အကျန်းဖက်မြန်မာစစ်တပ်အတွင်းကြန့်ရှိနေတဲ့စစ်ဗိုလ်ချုပ်တွေနဲ့လက်အောက်ခံစစ်သားတွေတည်အောင်ပြောပြပေးပါခင်ဗျာ။အရင်အာဏာရှင်ဥနေဝင်ကအစအခုအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အစိုးအကျန်းဖက်စစ်ခေါင်းဆောင်အားလုံးဟာတိုင်းရင်းသားတွေကိုတောင်းညံသူသဘုံဆိုတဲ့ခေါင်းစဉ်တွေတက်တိုင်းရင်းသားဒေသတွေကိုနည်းမြေရှင်းလင်းရေးဆိုတဲ့စကားလုံးတွေတုံးပြီးအိမ်နေမီးရှို့အမျိုးသမီးတွေမတင်းကျင့်ဥစာပစ္စည်းတွေခိုးယူလူရဲ့ပြည်တော်စုမပြိုကွဲရေးတို့အရေးတိုင်းရင်းသားစီလုံးညီညွတ်မှုမပြိုကွဲရေးတို့အရေးအချုပ်ရှာအာဏာတည်တံ့ခံမြဲရေးတို့အရေးဆိုပြီးပြည်သူတွေကိုအမျိုးမျိုးလိန်စစ်တပ်နဲ့မဆလပါတီကြမ်းဖက်ပါတီတွေသာကဘာတီတွေအာဏာတည်အောင်နောက်ဆုံး2008ခြေဥ်ကိုဆွဲပြီးတော့လိန်လာလိန်လာလိုက်တာ2021အထိမပြီးနိုင်ပါဘူးဗျာဒါပေမဲ့2021လူငယ်တွေကသွားလို့လို့မရပါဘူးပြည်သူလူထုကြီးတရက်လုံးကအကျန်းဖက်စစ်တပ်ကိုလုံးဝလုံးဝယုံမုန်းလို့အော်နှလုံးနေနာမတရီတော့တာမို့အမြင့်ပြတိုက်ထုတ်ချိန်မုန်းတော့မှဖြစ်လို့တန်ဋိဌံခြားထားကြပြီလေအကျန်းဖက်စစ်တပ်တွင်ကြန့်ရှိနေတဲ့စစ်ဗိုလ်ချုပ်တွေလက်အောက်စစ်သားတွေကိုယ်အသက်လည်းမသေးကိုယ်သမိုင်းလည်းမရမ်းရလေအောင်ပြည်သူတွေဘက်ကိုအမြန်ဆုံးပူးပေါင်းကြပါလို့ပန်ကြားလိုက်ချင်ပါတယ်ခင်ဗျာ
ပြည်သူကိုအကာအကွယ်ပေးရမယ်တပ်မတော်သားတွေတမိုင်းမရရအောင်လို့ပြန်ပြီးတော့လောရက်တွေကိုဆင်ကျင်စေချင်ပါတယ်ဆိုတော့ဒီတော်ရရှင်သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။ဒါနဲ့အခုတလောစစ်တပ်ကအတင်းအဓမ္မစစ်သားစုဆောင်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော်ရရှင်ဒီစာရီကိုလက်ခံရရှိပါတယ်။အဲ့ဒီကစာတစ်စောင်မှာတော့ရန်ကုန်တိုင်းမော်ရီမြို့နယ်တဲ့ကျေးရွာနာမည်တော့ထည့်မပြောမပြောပါနဲ့ဆိုတော့ရေးလာတာပါ။အ
ုတ်ချုပ်ရေးမှုကအစည်းအဝေးခေါ်ပြီးပြောပါတယ်။တိန်တယောက်မဖြစ်မနေမဲနိုင်ပြီးမဲပေါရင်တက်သေးဝင်ရမယ်။ပိုက်ဆံ၅ဒိန်ပေးမယ်လို့လည်းပြောပါတယ်။ဘယ်သူမှတက်သေးကိုမဝင်ခြင်းတလို့အဲ့ဒီပိုက်ဆံ၅ဒိန်ကိုလည်းမလိုချင်ကြပါဘူး။ဒါကြောင့်နောက်တစ်ချိန်အစီအွေခေါ်ပြီးပြောပါတယ်။မင်းမနိုင်ချင်ရင်တိန်ကို350ပေးရမယ်တဲ့။တက်သေးလည်းမဝင်ခြင်းပိုက်ဆံလည်းမပေးနိုင်နဲ့တော်တော့ကိုဒုက္ခရောက်နေပါလေရှင်။လုံခြုံရေးအရာအကောင့်နံပါတ်ကိုတော့မဖတ်ပြပါနဲ့။ VOA နဲ့မြန်မာပြည်သူအပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။
ဒီတော့ရှင်လည်းနောက်ထပ်တော့ရှင်တယောက်လည်း comment မှာလာပြီးရေးလာတာပါဒီလိုမျိုးပဲအတင်းအဓမ္မတက်ထဲဝင်ရမယ်ဆိုပြီးတော့စစ်သားစုဆောင်မှုလုပ်နေပါတယ်ဆိုပြီးစာရေးပြီးတော့အကြောင်းကြားလာတာရှိပါတယ်ရှင်တော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်အားလုံးအတွက်ပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့စ
ဆန္ဒပြုပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်မိုင်းမဘေးစာကဏ္ဍကိုမဟိဒနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုတစ်ခါတော့ကမ္ဘာတစ်လွှာထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဂျာမနီနိုင်ငံကဒီဘာလမြို့ကဟိုတယ်တစ်ခုရဲ့ခေါင်းမိုးပေါ်မှာတစ်မျိုးလုံးကိုမြင်နိုင်တဲ့ဒန်းစီးနိုင်ပါပြီနိုင်ဂျီးရီးယားနိုင်ငံလေဂိုစ်မြို့မှာပကြီးအမှုပညာရှင်တစ်ယောက်ကကမ္ဘာအကြီးဆုံးပကြီးဆွဲပြီးတော့ခင်းနှစ်ကမ္ဘာမှတ်တမ်းစံချိန်တင်ဖို့ကြိုးပမ်းခဲ့ပါတယ်ဒီလိုကမ္ဘာတစ်လွှာကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မမများသဇင်အောင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံပါလီမြို့ဟိုတယ်တစ်ခုရဲ့ခေါင်းမိုးပေါ်မှာတစ်မျိုးလုံးကိုမြင်နိုင်တဲ့ဒန်းစီးနိုင်ပါပြီအမြင့်မီတာ120အထက်မှာတက်ဆင်ထားတဲ့ဥရောပရဲ့အမြင့်ဆုံးဒန်းလို့သတ်မှတ်ခေါ်ဆိုလို့ရတဲ့ဒီဒန်းကိုပါလီမြို့လေကအလက်ဇန်ဒါဖလက်စ်နာမှာရှိတဲ့ Park Inn Hotel ပေါ်မှာစီးနိုင်တာပါ Vertigo Sports အဖွဲ့နဲ့ Bungee D Company တို့ပူးပေါင်းဖန်တီးတဲ့ဒီအစီအစဉ်မှာဒန်းစီးတဲ့သူတွေအနေနဲ့ပါလီမြို့ကြီးကိုမြင်ကွင်းအသစ်ကနေမြင်နိုင်ပါတယ်ဒန်းစီးသူတွေအတွက်ဘေးအန္တရာယ်ကင်းစေဖို့မစည်းကင်မှာကျိုးရည်နဲ့တရားချီပေးထားပြီးတော့ကိုလိုချင်တဲ့အချိန်တိုင်းလွှဲပေးနိုင်ပါတယ်ဟိုတယ်ရဲ့35လွှာအထိဆက်လီကနဲ့တည့်ရမှာဖြစ်ပြီးကျန်တဲ့2မီတာကိုတော့လမ်းလျှောက်တည့်ရမှာဖြစ်တယ်လို့လမ်းမှာလည်းဘေးပတ်ပတ်လည်မြင်နိုင်တဲ့အရပားတစ်ခုလည်းရှိပါတယ်အဲ့ဒီအရပားမှာဒမ်မစီးကင်မှာတတိရှိစေဖို့အတွက်အရက်မှာပြီးတော့တောက်နိုင်တယ်လို့စီးပြီးသွားရင်လည်းစုချတဲ့အနေနဲ့အရက်မှာတောက်နိုင်ပါတယ်အချိန်ကြာမိနစ်ကြာဒမ်းစီးဖို့အတွက်တစ်ယောက်ကိုယူရို25ယူရိုလောက်ကြာတင်မှာပါရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့အနီးကခရစ်တန်အရက်မှာဝါသနာရှင်တွေစုဆောင်းထားတဲ့ပစ္စည်းအမျိုးပေါင်း14,000ကိုတစုတစည်းနဲ့ပြသလိုက်ပါတယ်။ဒါဟာဗြိတိန်နိုင်ငံအတွက်ပထမဆုံးအချိန်စုဆောင်းစရာပစ္စည်းတွေပြသတဲ့အကြီးဆုံးပြပွဲတစ်ခုဖြစ်ပြီးတော့အမှုပညာရှင်ဟထိန်ပတ်တယ်စုစည်းတင်ဆက်ပေးခဲ့တာပါ။ KMSU Really Are တင့်မူရင်းပုံစံအတိုင်းလာခဲ့ပါလို့နာမည်ပေးထားတဲ့ဒီပြပွဲမှာပတ်တယ်ကိုယ်တိုင်ပြုလုပ်ထားတဲ့ပင့်ကူလူသား Spider-Man အင်ဂျီတွေနဲ့ပြုပြင်ထားတဲ့ကားပပူးရုပ်တွေကိုလည်းပြသခဲ့ပါဗျာ။ယင်းပုအယုတ်ကလေး4,000နီးပါးနဲ့ပလတ်စတစ်အိတ်တွေဆစ်လိပ်ဘူးတွေနဲ့လက်နှိပ်ဆက်ပေါင်းစုံကိုလည်းပြသခဲ့ပါဗျာ။နိုင်ငံတဝန်းကနောက်ခံမျိုးစုံရှိတဲ့လူပေါင်းစုံကဒီပြပွဲဖြစ်မြောက်ရေးအတွက်သူတို့ရဲ့ပစ္စည်းတွေကိုမှားယမ်းခဲ့တာဖြစ်ပြီးတော့သူတို့ရဲ့အားလက်ချိန်မှာစ ဆူဆောင်းထားခဲ့တဲ့ဝါသနာပစ္စည်းလေးတွေကိုပြသခဲ့တာပါ Freedom ရက်က Grand အဆောက်အအုံမှာပြသထားတာဖြစ်ပြီးတော့ဇူလိုင်လ18ရက်နေ့ကနေအောက်တိုဘာလ20ရက်နေ့အထိပြသထားမှာပါခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံလီဂေါ့စ်မြို့မှာအကြီးအမှုပညာရှင်တစ်ယောက်ကကမ္ဘာအကြီးဆုံးပကြီးဆွဲပြီးတော့ Guinness ကမ္ဘာမှတ်တမ်းစာရင်းတင်ဖို့အကြိုးပမ်းနေပါတယ်။အမှုပညာရှင် Fola David ဟာသူ့ရဲ့ကမ္ဘာအကြီးဆုံးပကြီးကိုဘောလုံးဝင်းတစ်ခုထဲမှာ6ရက်ကြာရေးဆွဲခဲ့ပါတယ်။1050မီတာပတ်လည်ရှိတဲ့သူ့ပကြီးကားကြီးကို Unity and Diversity ကွဲပြားမှုတွေထဲကညီညွတ်မှုလို့နာမည်ပေးထားပြီးတော့နိုင်ဂျီးရီးယားနိုင်ငံရဲ့မြေပုံကိုလက်နှစ်ဖက်နဲ့မထားတဲ့ပုံမှာအဲ့ဒီမြေပုံထဲမှာတော့နိုင်ငံရဲ့ကျယ်ဝဆုံနေလှတဲ့ယဉ်ကျေးမှုအမွေနှစ်ကွဲပြားဆုံနေပုံကိုတည်ဖို့ထားပါတယ်။အခုလိုပကြီးရေးဆွဲတဲ့လုပ်ငန်းကို2015ခုနှစ်ကတည်းကစပြီးတော့ကြိုးပမ်းခဲ့တာဖြစ်ပြီးအခုမှ Guinness ကပါမှတ်တမ်းစံချိန်ဘက်ကခွင့်ပြုချက်ရတဲ့အတွက်သူ့ရဲ့ပကြီးကိုပုံဖော်ဖြစ်တာပါ။နိုင်ဂျီးရီးယားနိုင်ငံမှာလူမျိုးစုပေါင်း250ကျော်နေထိုင်ပြီးကိုယ်ပိုင်ဘာသာစကားယဉ်ကျေးမှုနဲ့ဒလိထုံးစံတွေရှိပါတယ
်။အရက်စော်ဘွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာပြင်းထန်တဲ့အပူကိုရှောင်လို့သူတွေအနေနဲ့လင်းပြတိုက်တစ်ခုကိုတွားကြည့်နိုင်ပါတယ်။တမန်ရိုးရာပြတိုက်တွေနဲ့မတူဘဲ IR Universe လို့နာမည်ပေးထားတဲ့ပြတိုက်မှာအလင်းနဲ့ဤပညာတွေကိုပေါင်းဆက်ဖန်တီးပြသထားတာပါ။မှန်ကန်ထဲမှာပြသထားတဲ့အလင်းရောင်ပြကန်းကနေဒီရောင်စုံထွန်းညှိထားတဲ့ပန်းဦးရင်တွေကိုလည်းတွေ့နိုင်ပါတယ်။ပေ4000ပတ်လည်ရှိတဲ့ဒီပြတိုက်မှာပြကန်း12ခန်းရှိပြီးတော့လာရောက်သူတွေကိုအနာဂတ်ကဘာတွေကိုခေါ်ဆောင်သွားနိုင်တာပါ။2022ခုနှစ်ဒီဇင်ဘာလကဖွင့်လှစ်ခဲ့တဲ့ဒီပြတိုက်ကိုလာရောက်လည်ပတ်သူ8000ကျော်ကျော်ရှိသွားပြီဖြစ်တာကြောင့်ဒူဘိုင်းမြို့မှာလူအလာများတဲ့ပြတိုက်တစ်ခုလည်းဖြစ်ပါတယ်။နောက်မျိုးဆက်အတွက်တိဆောက်ထားတဲ့ဒီပြတိုက်ကိုလာရောက်သူတွေအနေနဲ့လဲကိုယ့်လက်ရှိအခြေအနေကိုမေ့သွားနိုင်တယ်လို့ဒီပြတိုက်ကိုတီထောင်သူတဦးကပြောပါတယ်ခင်ဗျာ
ထူးခြားစံပြသတင်းများအစီအစဉ်ကိုကိုငိမ့်ချန်းနဲ့မမသည်အောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့www.burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရတယ်လို့ကျွန်တော်တို့ရဲ့ Facebook နဲ့ဒီ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကို email ကဖြစ်ဖြစ်တောင်းမို့ Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုနောက်ဆုံးကြံရှိနေတဲ့အချိန်အတွင်းမှာတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ဤသို့တိုက်ပိုက်ထားတဲ့ကိုလန်ဒေသကဘောလုံးငင်းထဲမှာကလေးနဲ့ဆက်ကျော်သက်12ယောက်တိစုံနဲ့ရော့ကက်ဒုံးနဲ့တက်ကတ်မှုဟာလေဗနွန်နိုင်ငံကဟက်စဘူလာရီရဲ့လက်ချက်ဖြင့်ဆွဆွဲလိုက်ပြီးဣသရေလကအပြင်းထန်လက်တုပ်ပြန်မယ်လို့ပြောလိုက်ပါတယ်။အီရန်ကအားပေးထောက်ခံထားတဲ့ဟက်စဘူလာဘက်ကတော့တက်ကတ်မှုဟာသူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆန်ထားတာပါ။ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဂါဇာဒေသကဟာမတ်စ်တွေရဲ့တက်ကတ်မှုနောက်ပိုင်းအခုနောက်ဆုံးတက်ကတ်ခံရမှုဟာဣသရေလနိုင်ငံမှာအသေးအပြောက်အများဆုံးလည်းဖြစ်ခဲ့ပါတယ်။အမေရိကန်မှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့ရပောင်းတရာသာကျန်တော့တဲ့အချိန်မှာ Republican Party သမ္မတလောင်းနဲ့ဒုသမ္မတလောင်းနဲ့ဖြစ်ကြတဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ထက်လွတ်တော်မှာ Jerry Vance တို့ပြည်ရက် Democratic Party ကိုထောက်ခံတဲ့အမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်မှာစီရင်ဆင်ခဲ့ကြပါတယ်။မနေ့က St. Cloud မြို့ကထောက်ခံသူတွေကိုပြောတဲ့မိန့်ခွန်းမှာတော့ Democratic Party ကသမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့လက်ရှိဒုသမ္မတ Kamala Harris ကိုသမ္မတထရန့်ကဟောက်သမ္မတဟောင်းထရန့်ကအပြင်းထန်ဝေဖန်ထိုးနှက်ခဲ့တာပါ။ဒုသမ္မတHarris ကတော့ပထမဆုံးချိန်မဲဆော်ဝဲရန်ပုံငွေဘွဲအတွက် Massachusetts ပြည်နယ်ကိုမနေ့ကပဲ COE key ထွက်ခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာကရှောက်ကန်ချမ်းဖြစ်ပြီးတော့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9:00ကနေ10:00ထီလိုင်းဒိုမီတာ32.51နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွင့်ဖေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you. This program has come to you from the Voice